Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်မတ်လ30ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9.24 40 50နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါယူကရိန်းရှေ့ပိုင်းဘက်မုတ်မြို့တိုက်ပွဲဟာအရေးကြီးတယ်လို့ယူကရိန်းသမ္မတကအလေးအနက်ပြောပါတယ် NLD အပါအဝင်နိုင်ငံရေးပါတီတွေဖျက်သိမ်းတဲ့အပေါ်အမေရိကန်ကအပြင်းအထန်ရှုတ်ချပါတယ်တာချီလိမ့်မှာတော့မီးခိုးမြူတွေကြောင့်ဒေသခံတွေအခက်အခဲဖြစ်နေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူတင်ပြပါမယ်ရှင်
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်သတင်းပြဖို့ချက်တပုတ်ပါဆိုရင
်ညီမနိုင်ငံသားရှူပြောင်းလို့တမားရေကိုရန်ဟာကျူးလွန်လို့မိတဲ့အမှုတွေလည်းအများကြီးရှိတယ်အခုနောက်ပိုင်းတော့ပြောရရင်တော့ဟိုရေခဲလို့ပြောရရအဲ့နော်အဲ့ဒါတွေကိုသုံးဆွဲရတော့ခံမိတာ
ဒီထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာရှူပြောင်းအလို့တမားတွေထဲမှာဒီအမှုနဲ့ပတ်သက်ပြီးရာဇဝတ်မှုတွေဘလို့တွေးကြုံခံစားဖြတ်ကျော်နေကြသလဲဆိုတဲ့သတင်းပေးဖို့ချက်ကိုနားဆင်ရဖို့ရှိပါတယ်တခါကမ္ဘာကြီးမှာကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းပေးဖို့ချက်အခြေအနေတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာအာဏာရပါတီဟောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖျက်သိမ်းမှုအပေါ်အမေရိကန်ဗြိတိန်ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကစိုးရိမ်ကြောင်းပြောဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးလုပ်ငန်းစဉ်မှာသက်ဆိုင်သူတွေပိုပြီးပါဝင်မှုရှိစေဖို့လည်းတိုက်တွန်းလိုက်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်ပါတီပေါင်း40ခုမြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တာဟာမတည်ငြိမ်မှုတွေပိုပြီးတော့ဖြစ်လာစေနိုင်တယ်လို့အမေရိကန်ကပြောဆိုပြီးအပြင်းအထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်
We strongly condemn the Burma military regime's decision to abolish 40 political
NLD အပါအဝင်နိုင်ငံရေးပါတီ40ဖျက်သိမ်းတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချပါတယ်။မြန်မာနိုင်ငံတွင်းကတက်ဆိုင်သူတွေအားလုံးပါဝင်ခြင်းမရှိတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတယ်လို့မတတ်မှတ်နိုင်တယ်လို့သတ်မှတ်မှလည်းမဟုတ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဘဲဒင်ဖက်တဲကဗုဒ္ဓနေ့မှာပြောဆိုခဲ့ပါတယ်။ဆဲချုပ်ရည်ကိုစန့်ကျင်မှုတွေပိုတိုးလာနိုင်ပြီးစစ်ကောင်စီကရွေးကောက်ပွဲတွေလုပ်ရည်တစ်ဖက်သက်လုပ်နေတာဟာဆိုရင်မတည်ငြိမ်မှုတွေပိုပြီးတိုးလာစေနိုင်တယ်လို့လည်းသူကထပ်လောင်းပြောပါတယ်။ NLD ပါတီနဲ့တခြားသောပါတီတွေဖျက်သိမ်းမှုဟာဆိုရင်မြန်မာလူထုရဲ့လွတ်လပ်မှုနဲ့အခွင့်အရေးကိုထိုးနှက်တိုက်ခိုက်မှုအဖြစ်ဗြိတိန်နိုင်ငံခြားရေးဌာနကလည်းဝေဖန်ထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ခွင့်နယ်ပယ်ချင်းမြောင်လာတဲ့အပေါ်မှာအထူးပဲဆိုရင်ကြောင်းဩစတြေးလျနိုင်ငံသားရင်းနဲ့ကုန်သွယ်ရေးဌာနကလည်းပြောဆိုလိုက်ပြီးနိုင်ငံရေးလုပ်ငန်းစဉ်မှာတက်ဆိုင်သူအလုံးကိုပါဝင်ခွင့်ပြုဖို့တင်ကြောင်းတက်ဆိုင်သူတွေကိုဖဲထုတ်ခြင်းဟာဆိုရင်အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေထပ်ပြီးဥတီသွားနိုင်တယ်လို့လည်းသတိပေးပါတယ် NLD ပါတီကိုနိုင်ငံရေးလုပ်ငန်းစဉ်ကနေဖဲထုတ်မှုဟာဆိုရင်အခြေအနေတွေတွတ်တက်ကောင်းမွန်လာစေရည်အတွက်ပို့ပြီးတော့ခက်ခဲသွားစေမယ့်အပေါ်မှာစိုးရိမ်တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်ရှင်
ဘူရူနေကကျင်းပသွားတဲ့ဒုတိယအကြိမ်မြောက်ဒီမိုကရေစီထိပ်သီးညီလာခံဖွံ့ဖွဲမှာကဘာကြီးဟာလွတ်လပ်ခြင်းစီကိုရည်စည်းတာနေပြီးဒီမိုကရေစီစနစ်ဟာအလုပ်ဖြစ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးကဘာတဟွန်းဒီမိုကရေစီရေးပံ့ပိုးကူညီမှုတွေလုပ်နိုင်ဖို့ဒေါ်လာတန်း690ရန်ပုံငွေကိုလည်းကြေညာသွားခဲ့ပါတယ်အခုအချိန်ဟာကျွန်တော်တို့ခေကြီးကိုဆုံးဖြတ်ပေးမဲ့စိန်ခေါ်မှုတစ်ခုလို့ကျွန်တော်ယုံကြည်ပါတယ်လက်ရှိကဘာကြီးမှာဒီမိုကရေစီစနစ်ပို့ပြီးတော့အားကောင်းလာနေပါတယ်လို့ဂွန်ယူဆောင်နဲ့ပြောနိုင်ပါတယ်။ကဘာကြီးမှာအာနာရှင်စနစ်ကသာပို့ပြီးအားနည်းလာနေပါတယ်လို့သူတို့အားမကောင်းတော့ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကသူ့မိခွန်းနဲ့ပြောသွားပါတယ်။တရုတ်နဲ့ရုရှားအရေးအာရုံစိုက်နေချိန်မှာကျင်းပတဲ့ဒီမိုကရေစီရထိပ်သီးဆွေးနွေးပွဲမှာဂျိုးဘိုင်ဒန်ကတိုးတက်မှုအရှင်ဟုန်ကိုဆက်လက်ထိန်းသားမှသာကဘာကြီးကလမ်းမကိုဦးတည်နေတာဒီအသည့်တစ်ဖန်မစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲကိုနိုင်ငံတကာခေါင်းဆောင်122ဦးတက်ရောက်ပြီးအများစုကအွန်လိုင်းကနေတက်ရောက်တာပါဒီနှစ်မှာ2022ခုနှစ်ကပထမအကြိမ်ဒီမိုကရေစီထိပ်သီးအစည်းအဝေးပွဲထက်ကိုနိုင်ငံ၈နိုင်ငံတိုးလာခဲ့ပါတယ်အင်ဂိုလာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးမှန်တိုင်ထူထောင်နိုင်ခဲ့တာ ဒိုမီနီကန်သမ္မတနိုင်ငံနဲ့ခရိုအေးရှားမှာအကျင့်ပြတ်ချစားမှုတက်ဖြစ်ရေးအစည်းအဝေးတွေချမှတ်နိုင်တာ2020အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်ထောက်ခံသူတွေကရွေးကောက်ပွဲရလက်လက်မခံဘဲညှင်းပစ်နေတဲ့အပေါ်အမေရိကန်မဲဆန္ဒရှင်တွေကပယ်ချနိုင်ခဲ့တာတွေကိုဂျိုးဘိုက်ဒန်ကပြောသွားပါတယ်
ယူကရိန်းနိုင်ငံရှေ့ပိုင်းကဘက်မုတ်မြို့ရဲ့တိုက်ပွဲရဲ့ရေးချမှုကိုသမ္မတဗိုလ်ဒီမာဇယ်လင်စကီကအလေးထားပြောဆိုပါတယ်။အဲ့ဒီမှာယူကရိန်းကိုရှုံ့နှိမ်ရင်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေရှိလာနိုင်တယ်လို့ယူကရိန်းနိုင်ငံတွင်းကတချို့ဟာလဲရုရှားနဲ့လက်တင်မခံနိုင်စရာအပေးအယူတွေဖြစ်လာနိုင်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။2014ခုနှစ်အတွင်းရုရှားတို့တရားမဝင်သိမ်းယူခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်အပါအဝင်ယူကရိန်းနယ်မြေတွေအတွင်းကနေရုရှားတပ်ဖွဲ့တွေမရုတ်သိမ်းမချင်းငင်းချင်ရေးဆွေးနွေးမှာမဟုတ်ဘူးလို့လည်းယူကရိန်းသမ္မတကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနောက်ပိုင်းယူကရိန်းနိုင်ငံတွင်းကဒေသ၄ခုကိုသိမ်းယူကြောင်းရုရှားကပြောဆိုထားပြီးဒီလို့ရဟာတရားမဝင်ဘူးလို့ကုလသမဂ္ဂအထွေထွေညီလာခံကလည်းရှုတ်ချထားတာပါ။ဘက်မုတ်မြို့မှာယူကရိန်းကိုရှုံ့နှိမ်ရင်လည်းပြည်ပခန့်ကြီးတစ်ခုလုံးအပေါ်မှာကြီးကြီးမားမားတည်ရမှုမရှိနိုင်ဘူးလို့အနောက်မဟာမိတ်နိုင်ငံတွေကပြောဆိုပြီးမျိုးရဲ့အရေးပါမှုကိုရှော့ချပြောဆိုထားပါတယ်။ဒါပေမဲ့တိုက်ပွဲရဲ့အစိတ်ပိုင်းအလုံးကအရေးကြီးတယ်လို့ယူကရိန်းသမ္မတက AP သတင်းအေဂျင်စီကိုအင်ကာနီမှာပြောပါတယ်။အစိတ်ပိုင်းတိုင်းမှာရှုံ့နှိမ့်လို့မဖြစ်ဘူး။စစ်ပွဲဟာအောင်ပွဲအစိတ်ပိုင်းနေပါဝင်တဲ့ဆက်ဝိုင်းကြီးတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုထားပါတယ်ရှင်
။လက်ရှိမျိုးဆက်နဲ့အနာဂတ်မျိုးဆက်သစ်တွေအတွက်ရာသီဥတုဖောက်ပြန်မှုဒဏ်ကနေကာကွယ်နိုင်ဖို့နိုင်ငံတကာဥပဒေအရနိုင်ငံတွေရဲ့တာဝန်ဝတ္တရားဆိုင်ရာသဘောထားအကြံပြုချက်တရက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ အနေနဲ့ထုတ်ပြန်ဖို့ကုလသမဂ္ဂထွေထွေညီလာခံကဗိုလ်တုနေ့မှာတမိုင်းဝင်သဘောတူညီချက်ချမှတ်လိုက်ပါတယ်။နိုင်ငံပေါင်း130ကျော်ကဒီဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တာဖြစ်ပြီးနိုင်ငံအလုံးရဲ့စန္ဒသဘောထားခံယူကအတည်ပြုနိုင်ခဲ့တာပါ။တရုတ်နဲ့အမေရိကန်အပါအဝင်ကမ္ဘာထိပ်တန်းဖန်လုံအင်တန်းငွေထုတ်လွှတ်မှုအများဆုံးဖြစ်နေတဲ့နိုင်ငံတွေကပူးတွဲအဆိုပြုတာမှမပါဝင်ခဲ့ပေမဲ့အများဆန္ဒနဲ့ဒီလိုဆုံးဖြတ်တာကိုတော့မပိတ်ပင်နိုင်ခဲ့ပါဘူးပစိဖိတ်ကျွန်းနိုင်ငံဘန်ဒူအာတူဟာပင်လယ်ရေမျက်နှာပြင်မြင့်တက်လာတာရဲ့ချင်းချောင်းမှုကိုခံရပါတယ်ဒီလအစောပိုင်းကတည်းကအဆင့်၄ရှိတဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းနှစ်ခုကို၅ရက်အတွင်းရင်ဆိုင်ခဲ့ရပါတယ်တစ်ဖက်မှာလည်းဂျပန်နဲ့ဂျာမနီဟာကမ္ဘာထိပ်တန်းဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်နေတဲ့နိုင်ငံတွေပါဝင်ပေမဲ့အခုဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့ပါတယ်အမေရိကန်ကတော့ကမ္ဘာကြီးပူနွေးလာမှုကို 1.5 ဒီဂရီစင်တီဂရိတ်အတွင်းထိန်းထားနိုင်ရေးဂရီကုတ်ကိုလိုက်နာဖို့ဂျိုးဘိုက်ဒန်အစိုးရအဖွဲ့ရဲ့ရည်မှန်းထားတဲ့လှုပ်ဆောင်ချက်တွေရှိနေပေမဲ့အခု ICJ တရားရုံးကနေပြီးတော့အဆင့်တစ်ဆင့်ကနေ ICJ တရားရုံးကနေတစ်ဆင့်ဥပဒေအရအကြံပြုမဲ့ဆုံးဖြတ်ချက်ကိုတော့ကူညီနိုင်မဲ့အစားထိခိုက်သွားမှာကိုစိုးရိမ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပရီနေ့မနေ့ခင်းသတင်းလေးကိုဆက်လက်တင်ပြနေပါတယ်ရှင်ရှမ်းပြည်နယ်ရှေးပိုင်းတားချိလိတ်မြို့မှာလေတူတဲ့မီးခိုးမြူငွေ့ညဉ့်ညမ်းတာတွေကမတ်လ23ရက်ပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးဒီနေ့အထိဖြစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်
။ဒီနေ့အချိန်ကတော့အရေရက်တွေတဲ့အချိန်နေပိုကောင်းတာပေါ့။တဘောလောက်ကျော်တာ။ဒီဖြားတဲ့အချိန်နေကြောင်းနဲ့လဲဆိုင်နေတော့ပြီးလေလဲတိုက်တော့လေလေနောက်ပါကုန်တာ
။မီးခိုးငွေ့တွေကြောင့်မျက်စိဆက်လေချောင်းရရန်တာတွေကျုံရတယ်လို့ဒေသခံတို့ကပြောပါတယ်။တချိလိမ့်မှာမီးခိုးငွေတက်တာရဲ့အတွက်မီးသက်ကားတွေနဲ့ရေလိုက်ဖြန့်နေတယ်လို့လည်းပြောကြပါတယ်။ထိုင်းမြန်မာနယ်စပ်ဒေသတချိလိမ့်နယ်မဲဆိုင်မှာတောင်ယာမီးရှို့တဲ့ဒဏ်ကြောင့်မီးခိုးငွေဖုံးလန်းတာတွေနှစ်ဆင်ကျုံကြရပြီးဒီနှစ်မှာပိုဆိုးတာကြောင့်မဲဆိုင်မြို့နယ်ရုံမှာမတ်လ29ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကပြည်သူတွေဆန္ဒပြကြပါတယ်။တချိလိမ့်ခရင်ပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနကတော့တချိလိမ့်ရဲ့လေတုညဉ့်ညမ်းမှုအရေးအသွေးဟာ PM10 နီညိုရောင်အဆင့်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ ကလင်းငယ်နဲ့တက်ကြီးရွယ်ဦးတွေကိုဝင်ဆောင်တွေအသက်ရှူလမ်းကြောင်းဆိုင်ရာယောဂါရှိသူတွေအပါအဝင်နှလုံးယောဂါရှိသူတွေအနေနဲ့မလိုအပ်ဘဲနေအိမ်အပြင်မထွက်ဖို့ကိုလည်းသတိပေးထားပါတယ်။မဖြစ်မနေအပြင်ထွက်ရသူတွေလည်းနှာခေါင်းစီး mask တပ်ဖို့နဲ့မျက်စိဆက်တာတွေခံစားရရင်လက်နဲ့ပုတ်တက်တာမျိုးမလုပ်ဘဲရင်းနဲ့ဆေးကြောတာအသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာခံစားလာရရင်နီးစပ်ရာဆေးရုံနဲ့ကျန်းမာရေးဌာနတွေမှာအများဆုံးသွားရောက်ပြသဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
မက္ကဆီကိုမြောက်ပိုင်းနယ်စပ်မြို့ဖြစ်တဲ့ဂျူရတ်စ်ကထိန်းသိမ်းစခန်းမီးလောင်မှုအတွင်ရွှေပြောင်းနေထိုင်သူ38ဦးသေဆုံးခဲ့တာမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူမယ်လို့သမ္မတအန်ဒရီးစ်မန်နူရယ်လိုပက်စ်အိုဘရာဒိုကဗဟုသုနေ့ကကတိပေးပြောကြားလိုက်ပါတယ်ဒီဖြစ်စဉ်မှာတိုက်ရိုက်တာဝန်ရှိသူတွေကိုရှစ်နေချုပ်ရုံးကိုလွှဲပြောင်းပေးခဲ့ကြောင်းနိုင်ငံသားဝန်ကြီးဌာနကလည်းအင်ကာနေ့ညပိုင်းကပြောခဲ့ပေမဲ့နောက်ထပ်အသေးစိတ်အချက်လက်တွေကိုထုတ်ပြန်တာမရှိသေးပါဘူးတနင်္လာနေ့နှောင်းပိုင်းကဖြစ်ပွားခဲ့တဲ့မီးလောင်မှုမှာဂွာတီမာလာနဲ့အခြားဗဟိုအမေရိကတိုက်နိုင်ငံတွေကလာသူအမျိုးသားအများစုသေဆုံးခဲ့ပါတယ်။ရွှေပြောင်းနေထိုင်သူတွေဟာသူတို့ပြန်ပို့ခံရမယ်ဆိုတဲ့သတင်းကြားရပြီးနောက်မှုရာတွေကိုမီးတင်ရှို့ခဲ့ရကနေမီးလောင်မှုစတင်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ဒီအတွက်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးဖြစ်ရမှန်ကိုဖုံးကွယ်ဖို့ကြိုးစားမှာမဟုတ်လို့ဘယ်သူအတွက်မှလည်းဖုံးကွယ်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့မက္ကဆီကိုသမ္မတအိုဘရာဒိုကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထိတ်တန့်သတင်းစာတစ်စောင်မှာလူလူချာကြဲကြဲပြန့်ပြန့်ပြန့်နှံ့ခဲ့တဲ့ကုန်စည်နှုန်းကြီးမြင့်မှုသတင်းဆောင်မနဲ့ပတ်သက်ပြီးသတင်းတောက်တဦးကိုရဲတပ်ဖွဲ့ကဗုဒ္ဓနေ့မှာဖမ်းဆီးပြီးတရားစွဲဆိုလိုက်တာကြောင့်မီဒီယာလွတ်လပ်ခွင့်အရေးအပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်Proton Elo သတင်းစာတိုက်ကသတင်းထောက် Shamsu Zaman Shams ကိုပြင်ထန်တဲ့ Digital လုံခြုံရေးဆိုင်ရာအဥပဒေနဲ့ဆွဲချက်တင်တာဖြစ်ပါတယ်။သတင်းထောက်တင်တဲ့ဝေဖန်သူတွေကိုနှုတ်ပိတ်ဖို့အတွက်ဒီဥပဒေကိုအစိုးရကတုံးနေတာလို့လည်းအခွင့်အရေးအဖွဲ့တွေကပြောပါတယ်။ဒါကမျိုးတော်အစွန်ကသူ့နေအိမ်ကနေသတင်းထောက် Shams ကိုမနေ့၄နာရီလောက်မှာအရဝေရဲတွေလာပြီးတော့ခေါ်ဆောင်သွားတာဖြစ်ကြောင်းသူ့ရဲ့သတင်းစာတိုက်ကလည်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကုံအတွင်းဖော်ပြခဲ့တဲ့သတင်းမှားတစ်ခုအတွက်ရဲတပ်ဖွဲ့ကသတင်းထောက်ကိုခေါ်ယူစစ်ဆေးတာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးကလည်းအတည်ပြုထားပါတယ်ရှင
်စီးပွားရေးအကြက်တဲတွေရင်ဆိုင်ရတဲ့ပါကစ္စတန်နိုင်ငံမှာတော့ငွေပေးချေတာတွေမလုပ်နိုင်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံသားလေးချောင်းလိုင်းတွေဖြည့်ဆွဲမှုကိုရပ်တန့်ရလိမ့်မယ်လို့နိုင်ငံတကာလေးချောင်းပို့ဆောင်ရေးအသင်း IATA ကဗုဒ္ဓနေ့မှာတတိပေးလိုက်ပါတယ်IDA ရဲ့ထုတ်ပြန်ချက်မှာဇန်နဝါရီလအထိစီးရင်တွေအရပါကစ္စတန်နိုင်ငံဟာနိုင်ငံတကာလေကြောင်းလိုင်းတွေအပေါ်နိုင်ငံသားကိုပြန်လည်လွှဲပြောင်းပေးနိုင်တဲ့ရန်ပုံငွေဒေါ်လာတန်း290လောက်အကျွေးတင်နေပါတယ်။ဒါဟာကမ္ဘာမှာနိုင်ဂျီးရီးယားပြီးရင်ဒုတိယအများဆုံးလည်းဖြစ်ပါတယ်။ပါကစ္စတန်ရဲ့နိုင်ငံသားငွေအရန်ငွေအင်အားဟာမကြသေးခင်တုန်းကဒေါ်လာ 4.6 ဘီလီယံနီးပါးအထိကျဆင်းသွားပြီးသွင်းကုန်တွေကို၄ဘတ်ကြာကာမိဖို့လုံလောက်ယုံသာရှိနေလို့ဘဟုဗဟံပြည်ပကိုဒေါ်လာငွေတွေပေးချေဖို့ခက်ခဲနေတာပါနိုင်ငံတကာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေရေရှည်မတည်တံ့စေတဲ့အခြေအနေတွေဆက်ရှိနေမယ်ဆိုရင်လေကြောင်းလိုင်းတွေဟာသူတို့ရဲ့တန်ဖိုးကြီးတဲ့လေရင်ပန်ဆိုင်မှုတွေကိုတခြားပိုကောင်းတဲ့နိုင်ငံတွေစီကိုပြောင်းလဲပြီးတော့ရင်းနှီးမြှုပ်နှံသွားမယ်လို့ IATA ကပြောကြားပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ကင်းထိတ်တန့်ရောက် VOA သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်နိုင်ငံတကာသတင်းဆောင်မတွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဆုံးပြောပြချင်တာကတော့ဒီအစိုးရတွေအနေနဲ့ဇီဝရုပ်ကျွင်းလောင်စွာအသုံးပြုမှုရှော့ချဖို့ကိုမဖြစ်မနေပို့လို့ရမယ်လို့ကုလသမဂ္ဂအစိုးရများဆိုင်ရာရာသီဥတုပြောင်းလဲအဖွဲ့ကပြောပါတယ်ဒါကိုအကောင့်ထဲဖော်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကအတော်များများလှုပ်ဆောင်ထားပြီဖြစ်ပါတယ်။ဒါပေမဲ့လည်းအလက်စကာပြည်နယ်မှာမကြသေးမီကရေနံတူးဖော်ခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကိုဖန်လွန်အင်းဒန်းငွေရှော့ချစေခြင်းသူတွေအတွက်စိတ်ပျက်စရာဖြစ်လာရပါတယ်။ VOA သတင်းတောက် Veronica Bedaras Iglesias သတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။သမ္မတ Trump လက်ထက်ကအလက်စကာမှာရေနံတူးခွင့်မရတဲ့ကနကိုဖိလစ်ကုမ္ပဏီဟာသမ္မတဘိုင်ဒန်လက်ထက်မှာဒူးခွင့်ရသွားပါတယ်။တဘာဝပိုင်ဝန်းကျင်သမားတွေကဒီကိစ္စကိုကန့်ကွက်နေပါတယ်။ကဘာမီအတွက်တရားမျှတမှု Arts Justice အဖွဲ့ရဲ့ဥက္ကဋ္ဌ Abgrel Dillon က VOA ကို Skype ကနေတဆင့်အခုလိုပြောဆိုခဲ့ပါတယ
် We're suing the federal government because it has
ကပြည်ထောင်စုအစိုးရကိုတရားစွဲဆိုသွားမှာပါဘာဖြစ်လို့လဲဆိုတော့အမျိုးသားတဘာဝပတ်ဝန်းကျင်ဥပဒေအရတဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုနည်းတဲ့နည်းလမ်းတွေကိုရှာဖွေလုံဆောင်ရမှာဖြစ်ပါတယ်ဒီဥပဒေအရဗဟုအစိုးရမှာတာဝန်ရှိပါတယ် Conoco Phillips Company ဟာမူလသူတို့ရည်ရွယ်ထားသလိုပဲရေနံ62ရာခိုင်နှုန်းကိုတူးယူခွင့်ရရှိမှာဖြစ်ပါတယ
်ဒါအပြင် Trustee for Alaska အဖွဲ့က Bridget Siriano ကလည်းအခုလိုပြောဆိုပါတယ
် Air quality, water quality, how the project
ပဝတ်ချင်မှာရှိတဲ့လေနဲ့ရေတန့်ရှင်မှုအပေါ်ဘလို့တက်ရောက်မှုတွေရှိမလဲတီစီမံကိန်းကတရိတ်ဆန်တဲ့အပေါ်ဘလို့တက်ရောက်နိုင်ပါသလဲဒီဒေသမှာရှိတဲ့လူအတော်များများကရှာဒီဥတုပြောင်းလဲမှုအတွက်တော်စိုးရင်ကြပါတယ်
ဒါပေမဲ့လည်းအလစကာမြောက်ဖက်ကမ်းခြေကလူတွေကတော့အမြင်တစ်မျိုးရှိပါတယ်။အတိတ်ဒေသခံအနုပီယက်လူမျိုးစုအတွက်အတန်းလို့အတိတ်ပဲရတဲ့ Voice of Arctic Anupias အဖွဲ့ရဲ့ဥက္ကဋ္ဌ Negwit Hartrick ကတော့ဒီစီမံကိန်းကိုထောက်ခံပါတယ်
။ There's going to be 2500 construction jobs on the site.
ဒီစီမံကိန်းရဲ့လုပ်ငန်းနေရာတစ်ခုတည်းမှာတင်ဆောက်လုပ်ရေးအလုပ်2500လောက်ရရှိမှာဖြစ်ပါတယ်။ဒါအပြင်ဝေလာ9ရီနဲ့9ရီတရဝါရီရှင်သန်နိုင်ရေးနဲ့ပတ်သက်တဲ့သုတေသနလုပ်ငန်းတွေမှာလည်းဒီသဘာဝရင်းမြစ်ထုတ်လုပ်ရေးလုပ်ငန်းကနေရတဲ့အခွန်ငွေတွေနဲ့လှုပ်ဆောင်နိုင်မှာဖြစ်ပါတယ
်ခနကိုဖီလစ်ကုမ္ပဏီအပါအဝင်အမေရိကန်အစိုးရအေဂျင်စီတော်တော်များများကဒီကိစ္စကိုမေးမြန်းခွင့်ပြုဖို့ညှင်းဆိုကြပါတယ်ဒါပေမဲ့လည်းသမရအင်ဗျူတော်ပြောခွင့်ရကရင်ဂျွန်ဖီယာကတော့အစိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုခဲ့ပါတယ
်။ Some of the company's leases are decades old, granted by prior.
ချုပ်ကုမ္ပဏီရဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေဟာဆယ်စုနှစ်နဲ့ချီကြာနေပြီဖြစ်ပါတယ်။အရင်အစိုးရရဲ့လက်ထက်ကထုတ်ပေးထားခဲ့တာပါ။ဒီကုမ္ပဏီတွေအနေနဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေကိုဥပဒေနဲ့အညီတရားဝင်ရယူခွင့်ရှိပါတယ်
။ပြည်ထောင်စုဝန်ကြီးဌာနကဒီရေနံစီမံကိန်းကိုခွင့်ပြုလိုက်ပြီးနောက်သမ္မတဘိုင်ဒန်ကအမေရိကန်တလွှားကုန်းနဲ့ရေနှစ်ခုစလုံးမှာရှိတဲ့ကရှိတတ္တဝါတွေနဲ့အရင်အမြင့်တွေကိုထိမ့်သိမ့်ဖို့လုပ်ငန်းစဉ်အစ်တွေကိုကြီးညာခဲ့ပါတယ်။အများပြည်သူပိုင်းမြေတွေပေါ်မှာရေနံတူးတာတွေကိုနောက်ထပ်ခွင့်မပြုဘူးဆိုတဲ့ကတိကိုဖျက်ခဲ့တဲ့တစ်ချိန်တည်းမှာပဲတမရဘိုင်ဒန်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမှတ်တမ်းတွေကတော့အကောင်းပါတယ်လို့ Conservative မဲဆန္ဒရှင်များအဖွဲ့ချုပ်ကTiana Sniffer ကတော့အခုလိုပြောဆိုပါတယ
် The Inflation Reduction Act is the single
ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေအရပြုလုပ်တဲ့ဒီရင်းနှီးနှုတ်နှံမှုဟာကျမတို့နိုင်ငံမှာတခါမှမရှိဘူးတဲ့အကြီးဆုံးရင်းနှီးနှုတ်နှံမှုဖြစ်ပါတယ်တဘာဝဝင်းကျင်ဆန်ရတရားမျှတရေးတန်ရှင်းတဲ့စွန့်ရင်နဲ့ဥရုယာတီပြောင်းလဲမှုဆန်ရဖြည့်ရှင်းဆောင်ရရေးတွေအတွက်ဒေါ်လာဘီလျံပေါင်း369ဘီလျံသတ်မှတ်ခဲ့တာပါ
ကုလသမဂ္ဂအစိုးရများဆိုင်ရာယာတိဥရုပြောင်းလဲမှုကော်မတီကနေမတ်လထဲမှာဇီဝရုပ်ကျင်းလောင်စာတွေအသုံးပြုမှုရှော့ချဖို့ထပ်မံတိုက်တွန်းခဲ့ပါတယ်။အမေရိကမှာအလင်းအမြန်ပြောင်းလဲဖို့တော့မလွယ်ဘူးလို့နိုင်ငံရေးသိပ္ပံပညာရှင်စတီဖင်ရှမစ်ကပြောဆိုပါတယ
်။ It's not so easy to be environmental when you
လက်ရှိသုံးဆွဲနေတဲ့စွမ်းရည်နေရာမှာအစားထိုးဖို့နီလန်အနှဲငယ်ပဲရှိတဲ့အခါမှာတဘာဝပတ်ဝန်းကျင်ကိစ္စကတိတ်တော့မလွယ်ပါဘူး။တိုက်ပုတ်ဆောင်ရင်းနဲ့လျှက်စစ်ထုတ်လုပ်ရေးတွေမှာရေနံနဲ့သဘာဝဓာတ်ငွေတွေလိုဟိုက်ဒရိုကာဗွန်လောင်စာတွေအပေါ်အများကြီးပြီးခိုနေရတာပ
ါဒီကိစ္စတွေဟာလွတ်တော်ကခွင့်မပြုဘူးဆိုရင်လည်းလှုပ်ဖို့ကြိုင်ဖို့ဖြစ်ပါတယ်ပြည်တော်စုအစိုးရပိုင်းမြေတွေပေါ်မှာနောက်ထပ်ကြောင်မီးသွေးတွင်းတူးဖော်ခွင့်အဆုံးတတ်ဖို့ကိစ္စတွေအပါအဝင်ကိစ္စတချို့ကိုမတ်လနောက်ဆုံးပတ်အတွင်းလွတ်တော်မှာ Republican အမတ်တွေမဲပေးမယ်လို့မျှော်လင့်ရပါတယ်
ကဘာကြီးပူနွေးလာမဲ့ကိစ္စအရအပေါ်မှာစိုးရင်ချက်တွေနဲ့ပတ်သက်ပြီးတော့ကုစုံမိုးကြော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီယူကရိန်းစစ်ပွဲဘက်အခြေအနေကိုလည်းကြည့်အောင်ပါရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တရုတ်ရဲ့စင်ကုန်မှုတွေကိုတံပြန်နိုင်မှုအတွက်ပြည်ထောင်နိုင်ငံဟာကာကွယ်ဆန်ရနီးဗျူဟာတွေကိုပြန်လည်သုံးသပ်ပြီးအသည့်ပြင်ဆင်ထားတာကိုဒီသတင်းပတ်တွေထုတ်ပြန်လိုက်ပါတယ်တစ်ဖက်မှာလည်းပြည်တိုင်ပြည်တွင်းမှာစီးပွားရေးကြဆင်းနေလို့နိုင်ငံတကာအခင်းကျင်းနဲ့ဟန်ချက်ညီအောင်ချိန်ဝင်ညာညှိဖို့နဲ့စူးစမ်းနေပါတယ် VOA သတင်းတော့ Henry Richway ပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ငိုင်းအေးကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်ကအခုအသစ်ထုတ်ပြန်လိုက်တဲ့ပေါင်းဆက်သုံးသက်ချက်လို့ခေါ်တဲ့ကာကွယ်ရေးနည်းပြူဟာမှာယူကရိန်းကိုရုရှားကကျူးကျော်ခဲ့မှုကြောင့်အနောက်အုပ်စုနိုင်ငံတွေရဲ့စုပေါင်းလုံခြုံရေးဟာဒီပရိပခရဲ့ရလက်နဲ့လုံလုံလျာလျာဆက်ဆက်သွားပြီလို့ဆိုထားပါတယ်ရုရှားယူကရိန်းစစ်ကဗြိတိန်ရဲ့စစ်သားပုံကိုပြောင်းလဲသွားစေခဲ့တယ်လို့လန်ဒန်အခြေဆိုင်နိုင်ငံတကာမူဝါဒရေးရာလွတ်လပ်တဲ့ Institute တစ်ခုဖြစ်တဲ့ Chatham House က tutte di David Lawrence ka tong tat pare
force the UK to acknowledge that our most immediate
that the law chin chang mu de ka ko si ne po bi ni ka lan nei bi su da go di si pwae ka ma phit ma ni tan lat lai de lo phit khae ba de ma ne ka chong twe khae ya de lo ba be britain ha တကယ်တော့ဥရောပကမဟာမိတ်တွေကိုအထူးသဖြင့်ဥရောပရဲ့အရှိတ်ဘက်မျက်နှာစာမှာစည်ရင်းအရာပံ့ပိုးကူညီဖို့တကယ်ကိုခိုင်မာတဲ့အနေအထားမှာရှိနေပါတယ
်ဒေါ်လာ58ဘီလီယံအပြင်မှာလာမယ့်နှစ်နှစ်အတွင်းနောက်ထပ်ဒေါ်လာ6ဘီလီယံကိုထပ်ဆောင်းပေးဖို့လဲအခုထုတ်ပြန်လိုက်တဲ့ကာဝေးဆိုင်ရာနည်းပြူဟာသုံးသပ်ချက်မှာဂရုပြုထားပါတယ်အဲ့ဒီထဲက 2.3 ဘီလီယံဟာယူကရိန်းကိုစည်ရင်းအကူအညီပေးခဲ့လို့ကျော်ပါသွားတဲ့လက်နက်ခဲယမ်းတွေကိုပြန်လည်ဖြည့်ဆည်းဖို့သုံးဆွဲမှာဖြစ်ပါတယ်။ကာကွယ်ရေးအသုံးစရိတ်ကိုစုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့ 2.5 ရာခိုင်နှုန်းထိတိုးမြင့်မဲ့ရမန်းချက်ကိုလည်းအခုပြန်လည်သုံးသပ်ချက်မှာထပ်လောင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့2030မှာဒီရထားချက်ပြည့်မီရမယ်ဆိုတဲ့အချက်ကိုတော့ဖယ်ရှားခဲ့ပါတယ်။ဗြိတိန်အနေနဲ့နိုင်ငံတကာအရေးအယာတွေပေါ်ဥဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်မှုကဒဏ္ဍာရီတောင်းတင်းမှုလိုတယ်လို့ David Lawrence ကထောက်ပြပါတယ်။
If the UK really wants to be global Britain, wants to be a
global Britain. UK ha, kaba atain wine na ma, Britain phit chin ne, kaba zakon ma, in a su de ku a phit shi chin ne, Russia, da ma mu ho, tayok go tan pyan ne a kha ma, che dan ga paw win chin ne so yin do, ngwe chi a mya ji lo ba lai me. A ku phit ni da ga, American, tayok, Russia, sit dat de lo, a sin shi de, patama dan za,ထိတ်တန့်စစ်တပ်တစ်ခုတည်ဆောက်နိုင်ဖို့ကိုဒုတိယဓမ္မတာရှိတဲ့စီးပွားရေးအခြေအနေနဲ့ကြိုးစားနေရတာပါကျွန်တော်တို့ဟာကိုယ်ပြိုင်ဘက်တွေနဲ့ရှင်ရင်အများကြီးနောက်မှကြကြံနေသေးလို့ပါပဲ
တရုတ်နိုင်ငံပေါ်ဗြိတိန်ရဲ့သဘောထားကလည်းတတိပြုစရာဖြစ်လာခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရီရှိဆွနက်ကတရုတ်ဟာခစ်ကြီးကိုပိုင်းဖြတ်မဲ့စင်ကာပူလို့ပြောထားပါတယ်
It's a country with fundamentally different values.
တရုတ်နိုင်ငံကကျွန်တော်တို့နဲ့အခြေခံစံတန်ဘိုးတွေအရကိုကွဲပြားနေတဲ့နိုင်ငံပါ။ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းသူ့ရဲ့အပြုအမူတွေကအစိုးရင်စရာကောင်းလာပါတယ်။ပြည်တွင်းမှာပို့ပြီးတော့အာဏာရှင်ဆန်လာသလိုနိုင်ငံရခြားမှာလည်းပို့ပြီးအင်အားပြလာပါတယ်
။ဒါပေမဲ့ဆုနဲ့ဟာသူ့ပါတီတွေကတချို့ကဖိအားပေးတောင်းဆိုပေမဲ့တရုတ်ကိုချင်းချောက်မှုလို့တစိုက်ကတ်သတ်မှတ်တာမျိုးတော့မလုပ်ခဲ့ပါဘူး။ဒါကတရုတ်နဲ့ပတ်သက်ရင်လမ်းကြောင်းတွေဆက်ဖွင့်ထားခြင်းလို့ဆိုပြီးDavid Lawrence ကသုံးသပ်ထားပါတယ
် That China's policy can change.
တရုတ်ရဲ့မူဝါဒကပြောင်းလဲသွားနိုင်ပါတယ်။တရုတ်ကထိုင်ဝမ်ကိုကျူးကျော်မှလား။ဒီထက်ပိုအင်အားပြရန်လိုတဲ့လမ်းကြောင်းအတိုင်းဆက်သွားမလားဆိုတာလဲဘယ်သူမှမသိနိုင်ပါဘူး။ဒါကြောင့် Britain အစိုးရကတရုတ်နဲ့ပတ်သက်ရင်ရွေးချယ်စရာလမ်းတွေဆက်ဖွင့်ထားခြင်းလေလို့ကျွန်တော်ထင်ပါတယ်။ပြီးတော့ကမ္ဘာတဝန်းကစိန်ခေါ်မှုတွေကိုဖြေရှင်းရမှာတရုတ်နိုင်ငံဟာအရေးပါတဲ့နိုင်ငံဖြစ်လာမယ်ဆိုတာကိုလည်း UK အနေနဲ့အသိအမှတ်ပြုခံခြင်းပုံရပါတယ်
။ဗြိတိန်ဟာထပ်တိုးလိုက်တဲ့ကာဝေးရေးအသုံးစရိတ်ထဲကဒေါ်လာ 3.6 ဘီလီယံကိုတော့ UK, American, Australia သုံးနိုင်ငံသဘောတူထားတဲ့ Indo-Pacific ကာဝေးရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ Australia ရေတပ်တွေ Nuclear စွမ်းအင်သုံးရေငုပ်သင်္ဘောတွေတိစောက်ပေးဖို့သုံးစွဲမှာဖြစ်ပါတယ်။ဒါဟာဒေသတစ်ခုလုံးကိုအနေရှိတဲ့လမ်းကြောင်းစီတွန့်ပို့လိုက်တာပဲလို့တရုတ်အစိုးရဘက်ကတော့တုံ့ပြန်ထားပါတယ
်။ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့ဗီဒီနိုင်ငံရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ကိုငင်းငင်းအေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီထိုင်းနိုင်ငံရောက်တဲ့မြန်မာရွှေပြောင်းအလို့သမားတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသဟာနိုင်ငံသားခရီးသွားဧည့်သည်အများဆုံးတွားရောက်လည်ပတ်တဲ့နေရာတစ်ခုဖြစ်ပါတယ်။အဲ့ဒီဒေသမှာရာဇဝတ်မှုနဲ့ပြစ်မှုကျူးလွန်တဲ့နိုင်ငံသားတွေထဲမှာမြန်မာရွှေပြောင်းအလို့သမားတချို့လည်းပါဝင်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းမန့်ညိုလွင်ကနေသတင်းပေးပို့ပါတယ်ခင်ဗျာ
နိုင်ငံသားခရီးသွားတွေအများဆုံးတွားရောက်လည်ပတ်လေရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသကိုရာဇဝတ်မှုကင်းမဲ့ဆုံးဖြစ်အောင်အာဏာပိုင်တွေဘက်ကစီစဉ်နေပေမဲ့ဒီနှစ်စာပိုင်းအတွင်းမှာပဲမြန်မာအပါဝင်နိုင်ငံသားတွေရဲ့ပြစ်မှုကျူးလွန်မှုတွေကပိုပြီးများလာတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံမှာဖူကက်ကလည်းနိုင်ငံသားလူဦးရေအများဆုံးနေထိုင်တဲ့ဒေသတွေထဲမှာတစ်ခုအပါဝင်ဖြစ်ပါတယ
်နိုင်ငံသားကြတော့အခုနောက်ပိုင်းမှာပြောင်းဝင်လာတာသူတို့ဟိုဒီမကြသေးခင်သူတို့ဟိုဖူကက်ကျွန်တော်မြို့ပေါ်ကနေထုတ်ပြန်တဲ့စင်မှာဆိုသူတို့ရှင်မှာပုံမှန်ဝင်တာတပတ်ကိုဆိုလို့ရှိရင်ဟလာတပတ်ကိုမို့နေ့စဉ်ကသူတို့က တောင်းလေးတောင်ဖြမ်းမြနှုံးပေါ့နော်အဝင်အထွက်ပေါ့နော်အဲ့လိုမျိုးရှိနေလို့ပြောတယ်ဒါအဝင်ကြီးပဲလည်းမဟုတ်ဘူးအဝင်ရောက်တော့ပေါ့ဆိုတော့နိုင်ငံသားကတော့အမှတန်အဟုတ်တာတိနေချီပြီးတော့ရှိတာပဲအဲ့ဒီမှာဒီအဲ့လိုမျိုးဟိုဟုတ်ကဲ့ကပြောရမယ်ဆိုလို့ရှင်တို့ကတော့အခုဆိုလို့ရှင်ရာဇဝတ်မှုနဲ့ပတ်သက်လို့ဘာညာအဲ့လိုမျိုးတို့ရာဇဝတ်မှုကင်းမဲ့ဇုံလုံးမယ်ဆိုလို့တ တွေ့ရတဲ့တိုင်းမှာတွေ့ရတဲ့အတိုင်းဆိုလို့ချင်းအာတော်တော်လေးကိုနိုင်တော့ကြီးသွားတယ်များလာတယ်အမှုလည်းများလာတယ်လို့ပြောလို့ရတယ်
ရာဇဝဲမှုနဲ့တခြားပြစ်မှုကျူးလွန်သူနိုင်ငံသားတွေထဲမှာရုရှားနိုင်ငံသားတွေကအများဆုံးဖြစ်တယ်လို့ဖူကက်မျိုးတော်ဝင်နရုံဝုံချီကပြောဆိုလိုက်တာပါခိုးဝဲမှုကြောင့်ဖမ်းမိတဲ့နိုင်ငံသားတွေထဲမှာရုရှားနိုင်ငံသားတွေနဲ့မွန်ဂိုလီးယားနိုင်ငံသားတွေကအများဆုံးဖြစ်တယ်လို့ပြောပါတယ်ဒီလိုပြစ်မှုအမျိုးမျိုးကျူးလွန်ကြသူတွေထဲမှာရွှေ့ပြောင်းအလို့သမားတွေဖြစ်ကြတဲ့ကမ္ဘောဒီးယားနိုင်ငံသားတချို့နဲ့မြန်မာနိုင်ငံသားတချို့လည်းပါဝင်တယ်လို့ပြောခဲ့တာပါမြန်မာပြည်သားတွေကျူးလွန်တဲ့ပြစ်မှုအများစုကမူးယစ်ဆေးဝါးနဲ့ပတ်သက်နေတဲ့အမှုတွေဖြစ်တယ်လို့ဆိုပါတယ
်ဒီမှာအခုလောလောဆယ်ကျွန်တော်တို့ကတော့တွေ့ရတာမူးယစ်ဆေးဝါးပဲအဲ့ဒါအများဆုံးတွေ့ရမူးယစ်ဆေးဝါးဆိုတာလေဒါကဟိုပြောမယ်တရားလေလက်နဲ့တခုဖြစ်နေတယ်ဗျာအာနာပိုင်းတွေအနေနဲ့အဲ့လိုမျိုးပြောလို့ရတယ်လက်နဲ့ဆိုတာမှရသူတို့ကစစ်မယ်ဗျာစစ်တယ်ဆိုလို့ရှိရင်ပစ္စည်းစစ်မယ်ပြီးရင်စီးစစ်မယ်အဲအဲ့လိုပြီးတဲ့ခါကျရင်ဟိုတွေ့ရမတွေ့ဘူးဒီဒီစီးစစ်တဲ့အပြေတို့ဘာလို့ညာလို့ဆိုတော့အဲ့ဒါအားလုံးကလည်းသူတို့လက်ထဲမှာရှိတယ်အဲ့ခါကျတော့မြန်မာနိုင်ငံသားတွေအနေနဲ့ဆိုဥမာရွှေပြောင်းလို့သွားနေတယ်ဘာစကားနားမလည်ဘူးဒီဘယ်လိုခေါ်မလဲဟိုစစ်တဲ့စီးတဲ့လုပ်ငန်းရှင်တွေပတ်သက်မသိတဲ့ခါကျတော့စွစွဲရင်စွစွဲရဲ့အတိုင်းပြီးလက်မှတ်ထိုးဆိုထိုးလိုက်ရတာထိုးလိုက်ရတဲ့ခါပြီးတဲ့ခါကျတော့ဗာဒီလိုအမှုနဲ့စွစွဲတာမျိုးခံရတာမျိုးဒါမျိုးလည်းရှိသလိုမြန်မာနိုင်ငံသားရွှေပြောင်းလို့သွားနေကိုယ်တိုင်ကဟိုကကျူးလွန်လို့မိတဲ့အမှုတွေလည်းအများကြီးရှိတယ်ခုနောက်ပိုင်းတော့အဲ့ဒီပြောရရင်တော့ဟိုရေခဲလို့ခေါ်ရရဲ့နော်အဲ့ဒါတွေကိုရောင်းနေရောင်းကြတယ်ဗျာအမှန်တမ်းပြောတာရောင်းချနေတယ်နောက်ပြီးတော့အုံနဲ့တုံဆွဲတယ်ပေါ့တုံဆွဲတာတို့ဖမ်းမိတာရောရောင်းချလို့ဖမ်းမိတာအဲ့ဒါမျိုးတွေကတော်လေးကိုတွင်းနေတည်းအာရွှေပြောင်းလို့သွားနေတာမှာတွေ့နေရတယ်အရင်တုန်းကတော့ဟိုဘိန်းစာရွက်နဲ့စေးချောက်ပေါ့နော်အထူးသဖြင့်တော့ဘိန်းစာဆိုတာမြန်မာတွေကရွှေပြောင်းလို့သွားနေစေးချောက်ကိုတော့မကြိုက်ပါဘူးဘိန်းစာရွက်ကိုကြတော့ကျွန်တော်တို့တော်တော်များတုံကြတယ်ဆိုတော့အဲ့ဒီတုန်းကဘိန်းစာရဲ့ဒီအဲမွေးစီဝါစင်းနေမှာပါနေတဲ့ကြောင့်ခဏခဏဒီဘိန်းစာရဲ့နယ်ပဲကျွန်တော်တို့အဖမ်းခံနေကြဝင်းညစ်ခံနေရအဲ့ဒါများ
နိုင်ငံသားတွေကျူးလွန်တဲ့ပြစ်မှုတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုလေမိုင်းဆိုင်ရာဖျော်ဖြေမှုအတွေ့လူကုန်ကူးရောင်းချတာတွေရှိတယ်လို့လည်းမျိုးတော်ဝန်ကပြောပါတယ်ဒါပေမဲ့ဒီပြစ်မှုကြီးတွေမှာတော့မြန်မာပြည်သားတွေပါဝင်ပတ်သက်မှုကမရှိသလောက်နည်းပါးတယ်လို့တော့ကိုမင်းဦးကပြောပါတယ
်မြန်မာတွေအနေနဲ့ကတော့အဲ့လိုမျိုးဒီဥမာဟိုစာပေါ့နော်လူကုန်ကူးကျူးလွန်တွေ့လို့ပေါ့ဥမာအသက်ငယ်တဲ့လူမျိုးဟိုကလေးတွေအဲ့လိုတုံပြီးတော့နားပြောတဲ့ဟိုအနေခံနေဒါမှမဟုတ်လေရုပ်ကန်းနေမှာအဲ့လိုမျိုးထားရပါ냐ဆိုတော့အဲ့ဒါတွေကမိတာတွေကများသောအားဖြင့်တော့ခဲနေတာတော့ပို့ပြီးတော့များတယ်လို့ပြောလို့ရတယ်ဒီအခုမကြသေးခင်ကျန်ခဲ့တဲ့တစ်ခါဆိုလို့ရှိရင်ပူကက်မှာမှုရဲ့ကိစ္စပေါ့နော်အဲ့ဒီမှာအသက်အသက်ငယ်6လောက်မသိပါတဲ့မျိုးတမျိုးဖြစ်တယ်နောက်ပြီးရင်လည်းတခါကျန်သိမကြသေးခင်ကလည်းပတ္တိယမှာဖြစ်တယ်ညာမျိုးလေနောက်ဟိုအထက်ပိုင်းတွေမှာလည်းဖြစ်တာတွေရှိတယ်အဲအဲ့ဒါတွေကတော့များသောအားဖြင့်ကျွန်တော်တို့မြန်မာပါတဲ့ဟာကမရှိဘူးလားရှိတော့ရှိတယ်မှာနည်းတယ်ပေါ့နော်သို့တော့ကျွန်တော်တို့သတင်းမထွက်တာလည်းဖြစ်ကောင်းဖြစ်နိုင
်ကျန်နေပြစ်မှုတွေကတော့အရင်မူပြီးကားနယ်ဆိုင်ကယ်မောင်းနေတာဗီဇာတက်တန်းလွန်နေထိုင်ကြတာတရားမဝင်နီးလန်းတွေနဲ့ထိုင်းနိုင်ငံနဲ့ဝင်လာတာတရားဝင်အလုပ်လုပ်ခွင့်အထောက်အထားမရှိဘဲအလုပ်လုပ်ကိုင်နေကြတာတွေဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။ကျမညညလွယ်မှာ
ထိုင်းနိုင်ငံတွင်ကရာဇဝမှုကျူးလွန်သူတွေထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေလည်းပါဝင်နေတဲ့အကြောင်းကိုမညညလွယ်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအယ်ဒီတာဦးကျော်စံသာနဲ့ဆွေးနွေးကန်းဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမယ်။ လူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ယူတောက်ချက်70ပြီအေရှာဘင်ဂျိုရူချန်နယ်တရားတက်တမောင်းဟောထိုင်းကွန်6ဂျိုရူချန်နယ်တရားနှစ်ဆက်သုံးလုံးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုမြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ
မြန်မာ စံတော်ချိန် မနက် 6:00 ကိုရရှိပါပြီ VOA American တန်က မြန်မာပြည်ရဲ့ကြာသပတေးနေ့ မနက်ခင်း အစီအစဉ်တင်ကို အခုလက်ရှိ ထုတ်လွှင့်ပေးနေတဲ့ လိုင်းဒိုမီတာ 24 kHz 12133ည လိုင်းဒိုမီတာ 40 kHz 9433ည လိုင်းဒိုမီတာ 51 kHz 5809 နဲ့ လိုင်းလက်မီတာ 190 kHz 1509 ကပါထုတ်လွှင့်နေတာဖြစ်ပါတယ် ဒါပြင်ကျွန်တော်တို့ VOA ရဲ့ Facebook YouTube စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ အခုဒုတိယပိုင်းမှာတော့လူထုနဲ့ကျမ်းမာရေးတပတ်တွင်းအားကစားတည်င်းစတာတွေမတိုင်ခင်မှာဦးကျော်စံသာနဲ့ဒီအက်ဒီတာနဲ့ဆွေးနွေးကန်ဆိုတဲ့အစီအစဉ်ကိုအရင်တင်ဆက်ပါမယ် Ukraine ပြည်ပခပြည်လေရေးအတွက်လောလောဆယ်ထိရောက်မှုမတွေ့ရသေးတဲ့တရုတ်သမ္မတရဲ့အကြံပြုချက်တွေဟာ ကမ္ဘာနိုင်ငံရဲ့အခင်းကျင်းအပေါ်ရိုက်ခတ်မှုတစုံတရာရှိလာနိုင်ပါသလားအခုတပတ်အက်ဒီတာနဲ့ဆွေးနွေးခွင့်အစီအစဉ်မှာဦးကျော်စံသာကိုမန်းမြသဇင်အောင်ကဆွေးနွေးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါ ဆရာဦးကျော်စံသာ
မင်္ဂလာပါ
ရုပ်သမရာရှိချင်းထင်ကဒီမတ်လရဲမှာပဲပေါ့နော်
ရှားကိုသွားပြီးတော့ယူကရိန်းနဲ့ရုရှားကြားမှာဂျာဝင်စစ်ဆက်ဖို့ကြိုးပမ်းလာတာကိုတွေ့ရပါတယ်ဆရာဒီတရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်အဓိကအချက်တွေကဘာဖြစ်ပါမလဲဘလောက်ထိထိရောက်မှုရှိနိုင်ပါသလဲဆရာတရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်တွေကချက်ဆက်မချက်ပါတယ်အဲ့ဒီထဲမှာအဓိကပါတာကတော့ဒါအပြစ်ခတ်ရဆဲဖို့ ဆိုင်ပြလိုက်ဖို့အဲ့ဒါတွေကအဓိကအပြင်ပါဝင်လို့တွေ့ရပါတယ်နောက်ပြီးတော့နိုင်ငံတွေရဲ့ဆော်ဗရင်တီအဲ့မှာလည်းဗန်ဒန်ကောင်ပြောထားဖို့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားရမယ်ဆိုတာကိုပြောထားတယ်စီအေကာလာကိုလ်ဝါမင်တယ်လို့ခေါ်တော့စီအေကာလာရဲ့စကြတွေကိုမထားကြပါနဲ့တနည်းအားဖြင့်ဒါနေတိုးအဖွဲ့ကြီးကိုပြောတာနေတိုးကစီအေကာလာခေတ်ကဖွဲ့စည်းခဲ့တဲ့စစ်စာချုပ်အဖွဲ့ဆ propose လုပ်တယ်။သူကတော့ mediator အနေနဲ့ရဝင်စစ်ဆေးသူအနေနဲ့တရုတ်ကအဆိုပြုတာဖြစ်ပါတယ
်။ဒါဆိုရင်ဆရာဒီလိုအနေထားမျိုးမှာတရုတ်ကရုရှားနဲ့ပုံပြီးတော့နီးစပ်လာတယ်လို့ဆိုနိုင်မလား။တရုတ်ကရောတစုံတရာအကျိုးမြတ်ကိုမျှော်ကိုးပြီးတော့ဂျာဝင်ပတ်သက်တယ်လို့ရောထင်ပါသလား
။တရုတ်နဲ့ရုရှားအစကတည်းကနီးစပ်ပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားဒီအဆိုပြုချက်ကြောင့်တော့ပို့ပြီးတော့နှိစက်သွားတယ်လို့တော့မေတို့တော့လူကမတွက်ကြပါဘူး။ဒါအမေရိကန်ဘက်ကတော့ဒီဟာကိုပြောတာပေါ့လေ။ဒါအဓိကအဖြစ်သူတို့ထောက်ပြတာကတော့ရုရှားကစိတ်ပိုက်ထားတဲ့ဟာပြန်ထွက်ပေးဖို့ဆိုတာလုံးဝမပါဘူးဆိုတာကိုပြောတယ်။ဆိုတော့ဒီဟာရုရှားဘက်ကိုပင်ပြီးတော့ပြောထားတယ်ဆိုတဲ့သဘောမျိုးနဲ့သူကပြောတာတွေ့ရပါတယ်။ဆိုတော့အစကတည်းကလည်းပဲတရုတ်ဟာရုရှားကိုလက်နက်ထောက်ပံ့ဖို့ကြံစည်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကပြောခဲ့တာရှိပါတယ်တရုတ်ကညင်းတယ
်ဒီကျိုးပန်းချက်ကပေါ့နော်အထူးသဖြင့်ရုရှားနောက်တရုတ်နဲ့အနောက်နိုင်ငံတွေချားမှာဆက်ဆံရေးပေါ်မှာဘယ်လိုမျိုးအကျိုးသက်ရောက်မှုရှိလာနိုင်လဲဆရာ
အနောက်နိုင်ငံတွေနဲ့ရုရှားနဲ့ဆက်ဆံရတော့တော်လေးပြက်နေပေါ့လေအခုကြတဲ့ဆိုဆက်ပြီးတော့ပြည်လည်မှုမရရင်တော့ဆက်ပြီးတော့ပြက်မယ်ပို့ပြီးတော့တင်းမာလာမယ်ဆိုတဲ့သဘောသာရှိပါတယ်တရုတ်နဲ့ကတော့ပို့ပြီးတော့တင်းမာလာဘွယ်မရှိပါဘူးတင်းကတော့အဓိကအဖြစ်သူညဉ့်ဉန်းစကားသာပြောတယ်ဆိုပြီးတော့ညဉ့်ဉန်းရေးစစ်ဆေးသူဖြစ်လုပ်နေတော့သူကတော့ကျန်တဲ့နိုင်ငံတော်သိကန်တော်စားလုပ်လာမဲ့အခြေအနေမတွေ့ရပါဘူးတရုတ်ကအခုလိုသွားပြလိုက်တော့ရုရှားသည်အထူးကြံမဟုတ်ဘူးသူ့ကိုလာတွေ့တဲ့အထင်ကြီးကခေါင်းဆောင်တော့ရှိသားပဲဆိုတဲ့ဟာတခုတော့ရသွားမယ်ဆိုတော့တစ်ချိန်တည်းမှာပဲတရုတ်နဲ့ရုရှားလည်းအများရန်ဆင်းလာကြတော့မဟုတ်ဘူးခိုးတော့ကဆိုဗီယက်ခေတ်တုန်းကဆိုရင်ဆိုင်လိုဆိုဗီယက်ဆက်ဆံရေးတရုတ်နဲ့ဆိုဗီယက်ဆိုင်မပြေလည်ဘူးဆိုဗီယက်ကွန်မြူနစ်ဟာတရုတ်ကွန်မြူနစ်ကိုနိုင်ငံတကာစင်မြင့်မှာကိုစတာရင်းရိုးတန်းတူချင်းပြိုင်ခွင့်မပေးဘူးသူရဲ့လက်အောက်ခံသဘောမျိုးထားတယ်ဆိုတော့တရုတ်ကသိနာကြည့်ရတဲ့ကိစ္စကိုဆိုတော့သူတို့နိုင်ငံစင်မြက်ခဲ့ရတာမဟုတ်ပါဘူးအခု CA ခေတ်တော်မှာမှသူတို့ကစင်မြက်လာတဲ့သဘောရှိတယ် တမျာဟိုနီးစပ်လာတယ်ပေါ့လေသူကဆိုတော့ဒီအတိုင်းပဲဆက်ပြီးတော့ဖြစ်နေမယ်ထင်ပါတယ်ဆိုတော့ပို့ပြီးတော့ဒီကိစ္စကြောင့်ဒီနိညာရေးဆွေးစဉ်းစားမှုကြောင့်ပို့ပြီးထူကြတဲ့အကြောင်းလည်းတော့လောလောဆယ်ရှိလာမယ်လို့မထင်ပါဘူ
းဒီနိညာရေးအစီအစဉ်တော့တရုတ်ကအောင်မြင်လို့ဖော်ဆောင်နိုင်မယ်လို့ရောထင်လားဆရာ
ဒီနိညာရေးအစီအစဉ်တော့ယူကရိန်းကိုမဆက်သွယ်ဘူးဆိုတော့ယူကရိန်းနဲ့ရုရှားကိုစဉ်းစားမဲ့လူလေရုရှားကိုသွားပြီးတော့ယူကရိန်းကသူတို့ကိုဆက်သွယ်ခြင်းမရှိဘူးဆိုပြီးတော့ညင်းတယ်ဆိုတော့ကျွန်တော်ကသတင်းတွေမှာတွေ့ရပါတယ်ဆက်သွယ်ခြင်းမရှိပါဘူးဆိုပြီးတော့သူကပြောတယ်ယူကရိန်းဘက်ကဆိုတော့အဲ့ဒါဟာစဉ်းစားစရာပဲယူကရိန်းကိုလည်းပဲသူတို့ပြောရမှာပေါ့သို့တော်လည်းပဲယူကရိန်းဘက်ကသူရဲ့ညီညာရေးကျူပတ်မှုကိုလုံးဝပြစ်ပယ်တာတော့မတွေ့ရဘူးဒီစစ်ပွဲတစ်နှစ်မြောက်တဲ့နေ့မှာသမ္မတဇလင်စကီကိုအင်တာဗျူးလုပ်တော့သူရဲ့အင်တာဗျူးမှာသူကဒီစစ်ပွဲအတွက်ဒီရဲ့ကျူမန်းကိုသူတို့ကျူဆိုပါတယ်တဲ့ကောက်နေတဲ့ဒါ့ပေမဲ့စကားရဲ့နောက်ပိုင်းမှာလက်တွေ့ပဲလို့ဖြစ်လာမယ်ဆိုတာစောင့်ကြည့်ရမယ်ပြောတယ်ဆိုပြီးတော့ CBS သတင်းမှာရေးထားပါတယ်သူတို့အင်တာဗျူးမှာပြောတယ်ဆိုပြီးတော့ဆိုတော့ဒါကိုကြည့်မယ်ဆိုရင်တော့တရုတ်ရဲ့ကျူပတ်မှုကိုသိပယ်ချတာတော့မတွေ့ဘူးဒါပေမဲ့တရုတ်ကဘာကြောင့်မချင်းကက်ကက်လေးတည်းလဲဆိုတော့ကျွန်တော်လည်းမစဉ်းစားမိဘူးအဲ့ဒါကတော
့ American နဲ့တခြားအနောက်နိုင်ငံတွေကရောသူတို့ဘက်ကရောဒီ season ကိုထောက်ခံမလားဆရာသူတို့ကအခုနေမှာဟို Ukraine ဘက်ကနေပြီးတော့ဟိုအလုံးကြီးနဲ့ပံ့ပိုးပေးနေတယ်ထောက်ပံ့ပေးနေတယ်ဆိုတော့လေနောက်တစ်ခါဒီအရှိတောင်အာရှနိုင်ငံတွေကရောဘယ်လိုသဘောထားရှိနိုင်လဲဆရာ
ရုရှားသမ္မတပြောတယ်သမ္မတတရုတ်သမ္မတရှီဂျင်ပင်ကိုခင်ဗျားပြည်ကျန်စရာသိကောင်းတယ်ကျွန်တော်လက်ခံပါတယ်တဲ့ဒါပေမဲ့ဒီအစီအစဉ်ကိုအနောက်နိုင်ငံတွေနဲ့ယူကရိန်းတို့လက်မခံဘူးတဲ့သူတို့ဘက်ကအစီအစဉ်မဖြစ်ဘူးလို့ပြောလိုက်တယ်ဆိုတော့ဒါအထူးကသဘောထားသူပြောတာပေါ့လေဆိုတော့မှန်လဲမှန်တယ်နောက်နိုင်ငံတွေအစကလေးကတိုက်ဖွဲ့ပြီးဆူပြူတဲ့အချက်ထွက်လာပြီးဆိုကြတာဒီအမေရိကန်နိုင်ငံကြီးဝန်ကြီးကသူတို့စံပြားရှိတယ်သူတို့ကစောစောကပြောပဲဆိုပဲလက်နဲ့ထောက်ပတ်နေတဲ့ဘာညာဆိုတော့သူတို့သိတံပြားရှိတာမယူသာဘူးဒီစီစပြီးတော့သူတို့ကတွတ်ထားတာဖြစ်တယ်။ဆိုတော့ယူကရိန်းကလည်းပဲစောစောပြောခဲ့ဆိုပဲသူတို့ကကောက်နေတာမဲ့အပြော့သာရှိသေးတယ်လက်တွေ့ပဲလို့ဖြစ်လာမလဲဆိုတော့ကြည့်ရအောင်မယ်ဘာညာပြောတယ်ဆိုတော့လက်လက်လက်လက်ထောက်ခံမှုရတယ်လို့တော့မတွေ့ရသေးပါဘူး။ဒါပေမဲ့အစ်တောင်အာရှ yes အစ်တောင်အာရှနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပြောရင်တော့တရုတ် CGTV ကမ္ဘာမီဒီယာမှာinterview လုပ်တယ် well affair ကမ္ဘာရေးရနဲ့ပတ်သက်ပြီးတော့အဲ့ထက်မှာစင်ကာပူနိုင်ငံကြီးဝန်ကြီး George Yu သူကလည်းကြော်ကြတဲ့နိုင်ငံကြီးဝန်ကြီးတယောက်ပါပဲစင်ကာပူနိုင်ငံရေးသမားကြီးတယောက်ပဲသူကပြောတယ်သူကထောက်ခံတယ်ဒီဟာကိုကျူးဆိုတယ်တဲ့ဒီအစီအစဉ်ဟာသူရဲ့အဆိုပြုချက်တွေလောလောဆယ်မဖြစ်နိုင်တော့မှနောက်တစ်နှစ်နှစ်နှစ်စသဖြင့်ဖြစ်လာတဲ့အခါမှာတဲ့ဒီအစီအစဉ်ဖြစ်လာမဲ့သဘောရှိတယ်တဲ့ဒီဟာကိုဒီသူရဲ့အကြံပြုချက်တွေကိုအခြေခံမှာပဲအခြေခံနေတယ်ဆိုတော့သူကပြောပါတယ်အထူးခြားအနာတွေကိုလေးစားကြဖို့ပြည်သူတွေကိုမထိပါဘူးစသဖြင့်ပေါ့လေစကားပြောကြဖို့ဆိုတာကဘယ်နေရာမှမဆိုအကျုံနဲ့ကိစ္စဖြစ်တယ်ဆိုတာသူကတောက်ခံကျူဆိုတဲ့သဘောပြောတယ်ဆိုတော့လောလောဆယ်မှာတော့မဖြစ်နိုင်သေးဘူးပေါ့လေနောက်အချို့တောက်တခါပညာရှင်တယောက်ကယ်လီဖိုးနီးယား University ကချိုင်းနာရေးရာကျွမ်းကျင်တဲ့ပမခါတယောက်ကရေးတာရှိတယ်သူကတော့ဘယ်လိုဆိုပြလဲဆိုတော့အရှေ့တောင်အရှေ့နိုင်ငံတွေအထူးသဖြင့်အာဆီယံကအဆိုပြုတင်တယ်တဲ့ဘာကြောင့်လဲဆိုတော့အာဆီယံဟာတဖက်နဲ့မှမနှိမ့်ဆက်ဘူး။တရုတ်ကိုဆိုလို့ရှိရင်ရုရှားနဲ့နှိမ့်ဆက်တဲ့ဆွေအမြင်ရှိတယ်။အာဆီယံဘယ်ဘက်မှမပါဘူးတဲ့။တနိုင်ငံနဲ့မဟုတ်ဘူးအဖွဲ့အစည်းအနေနဲ့သူကအဆိုပြုမယ်ဆိုရင်အဆိုပြုမယ်ဆိုရင်ဖြစ်နိုင်တယ်ဆိုပြီးတော့သူကအကြံပေးတာလည်းတွေ့တယ်။ဒါလည်းပဲစဉ်းစားကြည့်ရပါပဲ။အဲ့ပညာရှင်တယောက်ရေးထားတာတွေ့လို့ကျွန်တော်အဲ့ဒါဖတ်ပြီးလို့ပြောတော့ပါ။
အဲ့ဒီမှာတစ်ခုတွေးမိတာလေဆရာဒီရုရှားနဲ့ယူကရိန်းကြားပဋိပက္ခနဲ့မြန်မာနိုင်ငံအခြေအနေနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်တော့ပုံစံကတော့မတူဘူးပေါ့ဘာလို့ပုံစံမျိုးမျိုးနဲ့ကွဲပြားတာရှိပါတယ်ဒါပေမဲ့လေတရုတ်ရဲ့ချင်းကပ်ပုံကြတော့တူတာလေးတွေတချို့ရှိတာကိုတွေ့ရစရာဥပမာပြောမယ်ဆိုရင်ရုရှားကယူကရိန်းကိုကျူးကျော်ရဲ့စစ်ကိုတရုတ်ကနေပြီးတော့ဟိုတစုံတရာဝေဖန်တာမတွေ့ရဘူးနောက်မြန်မာနိုင်ငံမှာအနာသိမ့်တဲ့ကိစ္စကိုကြတော့လေဒီတရုတ်ကဝေဖန်မှုတွန့်ဆုတ်နေအောင်တွေ့ရရစရာအဲ့တော့ဒီမြန်မာနိုင်ငံအရေးပဋိပက္ခတွေမှာရောတရုတ်ကနေပြီးတော့ဒီလိုငင်းငင်းအစီအစဉ်တစ်ခုနဲ့ဖြည့်ရှင်းမှုအတွေ့ဂျားဝင်လာတာမျိုးညှို့လင်းနိုင်လားဆရာ
တကယ်စေတန်ကောင်းနဲ့ငင်းငင်းရရှိခြင်းလို့ဝင်လာရဲဆိုတော့ကြိုးဆူရမယ့်ကိစ္စပါအခုလောလောဆယ်မှာလည်းပဲကျွန်တော်အမြင်လို့ပြောရင်တော့နှစ်ဖက်လုံးနဲ့ဆက်ဆံနေရတော့တရုတ်ပဲရှိတယ်လို့ပြောမှာပါတရုတ်ဟာစစ်ကောင်စီနဲ့လည်းပဲကြွားဆက်ဆံမှုရှိတယ်တချိန်ထဲမှာအဲဒီတိုင်းရင်းသားအင်အားစုတွေတချို့နဲ့လည်းဆက်ဆံမှုရှိတယ်။အ NUG ဘက်ကိုမေးတော့ကျွန်တော်တိုက်ရိုက်တော့မဟုတ်ဘူးဒါပေမဲ့တချို့သစင်သူတို့နဲ့နှိစက်တဲ့အဆိုင်ကပြော NUG ဘက်ကလည်းဒီကိုချင်းကပ်ဖို့ကြိုးစားပါတယ်ချင်းကပ်တာတွေရှိတယ်လို့ပြောတယ်ဆိုတော့ဖြစ်ပါစီလို့တော့ဆူတောင်းရမှာပဲတကယ်လို့အဲ့ဒါဖြစ်ခဲ့ရင်ပေါ့လေတခုစီရကတော့အခု NUG က American Washington DC မှာသူတို့ရုံးနေပါလေဖွင့်လိုက်တယ်နိုင်ငံခြားရေးဝန်ကြီးဒေါ်စင်မှာအွန်လိုင်းဒီဘက်ကလူကြီးနဲ့တွေ့ကြရတယ်ဆိုတော့တရုတ်ကများစိတ်NUG ဟာအမေရိကန်ဘက်ကိုပါသွားမှာကိုများဆိုရင်မှာတော့သိကြပဲသူတို့ကအဲ့ဒါကြောင့်လည်းပဲအဲ့ဒီလိုတွေးပြီးမရှင်းမနှောက်မှာပဲသူတို့လည်းပဲ EAO သူထုံးနဲ့ခေါ်ပြီးတော့တွေးတာတွေရှိတယ်ပေါ့လေဆိုတော့လူရတွေ့ကြတယ်ဟာဒီဟာဟိုလူကိုပြန်ထိတ်နိုင်တယ်တူတယ်ဆိုတော့ NUG ကလည်းတစ်ဖက်သက်ပါမှာမဟုတ်ပါဘူးသူလည်းပဲညီညာရေးလိုချင်ရင်တော့နှစ်ဖက်လုံးနဲ့အဆင်ပြေစေချင်မှာပဲဆိုတော့တရုတ်ကသာတကယ်တရားအောင်ကြားဝင်ဆောင်ရွက်မယ်ဆိုရင်တော့တန်ခွဲစရာမရှိဘူးလို့ပဲထင်ပါတယ်
အဲ့ဆရာဒီမှာလေဟို there is no good war or bad peace ဆိုတဲ့စကားလေးရှိပါတယ်။ဟိုကောင်းတဲ့စစ်ပွဲကမရှိပါဘူး။ဒါပေမဲ့ငြင်းငြဲရေးတိုင်းကတော့ဒါကောင်းတယ်လို့လက်ခံရပါတယ်ဆရာ
။မှန်ပါတယ်။အဲ
့တော့အခုလိုတရုတ်ရဲ့ဂျိုးပန်းမှုကကမ္ဘာရဲ့တခြားဒေသတွေမှာပဋိပက္ခဖြေရှင်းရေးအတွက်ဒီဂျိုးပန်းမှုတွေရဲ့အနာဂတ်ကိုဘယ်လိုပုံဖော်ပြနိုင်လဲလို့ထင်ပါလဲဆရာ။
ဒီကောင်နဲ့မိကောမှာပဲလက်တွေပြထားပြီလို့ပြောမှာပဲဒီပတိုင်းငင်းလာပိုင်းလောက်ကပဲတရုတ်ဟာလူတိုင်းဖြစ်နိုင်မယ်လို့မထင်တဲ့ဆာအုဒီအရေဗျာနဲ့အီရန်ကိုစစ်ဆက်ပြေးခဲ့ပါတယ်။အောင်မြင်သွားတယ်။ရုပ်တရက်ထွက်လာတာအဲ့ဒါကိုနိုင်ငံသားသတင်းလောကနိုင်ငံသားဆိုအနောက်နိုင်ငံသတင်းစာတွေကအဲ့ဒါကို diplomatic coup လို့ပြောတယ်။ရုပ်တရက်တန်တမာကြီးအဖြစ်သူဝင်ပြီးဆွဲလိုက်ကြပါတယ်။မှန်တယ်သူတို့လည်းကြအောင်မြင်သွားတယ်။ဆိုတော့အမေရိကန်ကမှဒီကိစ္စမှာဘယ်သူပဲလှုပ်လှုပ်တဲ့ငါတို့ကြိုးဆိုပါတယ်တဲ့ကောင်းတယ်ဆိုပြီးပြောတယ်။ဆိုတော့တေဟာအဲ့ဒီအချိန်လေးပဲပါလိမ့်မယ်အခုယူကရိန်းကိစ္စမှာလည်းသူပြောမယ်ဆိုပြီးတော့ဇက်တိုက်သူလုပ်မယ်ဆိုပြီးတော့ကြိုးပမ်းတာလည်းဖြစ်ပါလိမ့်မယ်ဆိုတော့တောင်းတဲ့ကိစ္စပါနောက်တစ်ခုဒီစစ်ပွဲမှာတရုတ်ဝင်လုပ်တာနဲ့ပတ်သက်ပြီးနောက်ပညာရှင်တယောက်ကလည်းသုံးသက်တယ်အာဒီစစ်ပွဲမှာရုရှားတာရှင်မခံနိုင်ဘူးရဲ့အမေရိကန်နဲ့နောက်နိုင်ငံတွေကဘုံအောင်ပြောဇက်တိုက်ပြည်နိုင်ရုရှားတိုင်းတရှိခံနိုင်မှာမဟုတ်ဘူးဆိုတော့ရုရှားသာအင်အားကျဆင်းသွားရင်အမေရိကန်တနိုင်ငံတွေကကမ္ဘာကြီးကိုကြီးစိုးသလိုဖြစ်သွားမယ်ယူနီပိုလာဖြစ်သွားမယ်စိတ်ပြီးပေါ်လွင်သွားမယ်အဲ့လိုဖြစ်ရင်သူကမကြိုက်ဘူးတကယ်ကဆိုသူကလည်းပဲဒီကိစ္စကိုလည်းရုရှားလည်းပဲမဆုံခင်မှာပြည်ပြည်လည်းလည်းဖြစ်စေချင်တဲ့စီနာလည်းပါလိမ့်မယ်နောက်တစ်ခါရုရှားနဲ့တရုတ်နိုင်ငံကြားအူစပက်ကစ္စန်တို့ကာဇီစန်တို့တာဂျီကစ္စန်တို့စသဖြင့်နိုင်ငံတွေရှိရဲ့အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့တဲ့နိုင်ငံတွေနောက်အဲ့ဒီနိုင်ငံတွေဟာလည်းပဲရုရှားသာကြဆုံးသွားရင်ပါဝါဗက်ကျူးဖြစ်နေမယ်။အင်းအားဟာဝဲကြီးဖြစ်နေမယ်နိုင်ငံရေးအဖြစ်။ဆိုအဲ့ဒီနေရာကိုတခြားနိုင်ငံရေးနိုင်ငံကြီးကိုဝင်လာတဲ့အခါမှာတရုတ်ကခေါင်းခဲစရာပြဿနာဖြစ်မယ်။အဲ့လိုလည်းမဖြစ်ရှိဘူးတဲ့တူတယ်တော့ချာ။အဲ့ဒါကြောင့်အဲ့ပညာရှင်ပမာခရေးတယ်။အဲ့ဒါကြောင့်လည်းပဲတရုတ်ကတကိစ္စကိုညဉ့်ညံ့ရေးလူကျင်တာဖြစ်မယ်ဆိုတော့သုံးသပ်ပါတယ်။ဘာပဲပြောပြောလက်ရှင်ပြောသလိုပဲစစ်ဆိုတာမကောင်းဘူးညဉ့်ညံ့ရတာကောင်းတယ်ဆိုတော့ဒီကလှုပ်ရင်လှုပ်လို့ဘယ်သူကပဲလှုပ်လို့ညဉ့်ညံ့ရလာရင်တော့ကျူဆွေးရမှာပဲဖြစ်ပါတယ်
။အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ရပါပြီ
။အဲဒီတော့ဦးကျော်ဇန်သားနဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုအလဲကြတာကတော့လူလူနဲ့ကျမ်းမာရေးပဲဖြစ်ပါတယ်။စိတ်ဖိစီးစရာတွေများပြီးခက်ခဲကြမ်းတမ်းလှတဲ့ပတ်ဝန်းကျင်အခြေအနေမှာလူတိုင်းလူလူစိတ်တက်ကြက်တက်ကြပါလေစိတ်ကြယောဂါဆူဆူဝါဝါဖြစ်လာရင်တော့စိတ်ပူစရာကုတတိထားကုစရာတွေဖြစ်လာပါတယ်ဒါကြောင့်စိတ်ကြဝေဒနာခံစားရရင်ဘယ်လိုနီးလမ်းမှန်နဲ့ကုသရမှာပါလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြထားပါတယ်ခင်ဗျာ
စိတ်ကြယောဂခံစားနေရတဲ့သူတွေဟာတနေ့တခြားများပြားလာနေတာပါ။မန်ကန်တဲ့နီးလမ်းမဟုတ်ဘဲမာယွန်းတဲ့နီးလမ်းနေနဲ့စိတ်ကြဝိညာဉ်ကိုကုစားနေကြတာကိုလည်းတွေ့မြင်နေရပါတယ်။စိတ်ကြယောဂခံစားနေရတဲ့သူတွေဟာမန်ကန်တဲ့ကုသမှုနီးလမ်းတွေကိုရရှိဖို့လိုပြီးပတ်ဝန်းကျင်မှာရှိတဲ့သူတွေရဲ့ဖေးမမှုကလည်းဆေးဝါးတွေနီးတူအရေးပါတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။
အဲ့တော့ဒီစိတ်ကြယောဂမှာအရေးပါဆုံးကဒီဆရာဝန်တွေနဲ့ဆေးဝါးကုသမှုနဲ့နီးတူအရေးကြီးတာကတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေရဲ့ဖိမမှုအရေးကြီးပါပဲပေါ့နော်ဒါကြောင့်မလို့ဆရာကစိတ်ကြယောဂဝေဒနာတဲ့တယောက်ကိုကုသမယ်ဆိုရင်ဆရာဝန်တယောက်ကဒီစိတ်ကြသက်သာတဲ့ဆေးဝါးတွေအပြင်ဆောင်ရွက်ရမယ့်နည်းတွေရှိပါတယ်ပေါ့နံပါတ်1ကတော့ဒီ cognitive behavior therapy လို့ခေါ်တာပေါ့နော်သူ့ရဲ့စိတ်ပိုင်းဆိုင်ရာတိုးတက်အောင်ဒီစိတ်ပိုင်းဆိုင်ရာအကြံဉာဏ် ပေးမှုတွေလိုအပ်တယ်နောက်တစ်ခါ exercise and rehabilitation တော့ကိုယ်လည်းလှူရှာမှုပြုလုပ်မယ်ကိုယ့်ရဲ့ပတ်ဝန်းကျင်အနေနဲ့သူ့ဖေးမကူညီဆောင်ရှောက်ပေးမယ်နော်သူ့ကိုနှစ်သိမ့်ပေးတယ်ဒီနည်းအားဖြင့်ဆီးနဲ့ခုနနှစ်သိမ့်ဆွေးနွေးတာလေးနဲ့ပူပေါင်းလိုက်မယ်ဆိုလို့ရှိရင်တော့စိတ်ကြယောဂါဝေဒနာတက်တာတယ်သူ့ရဲ့နောက်ဆက်တွဲပြဿနာတွေကိုရှင်းချနိုင်မယ်မိမိကိုယ်ကိုတတ်သိခြင်းတွေကိုရှင်းချအောင်လုပ်ပေးနိုင်မှာဖြစ်ပါတယ်
စိတ်ကြဝေနာခံစားနေရတဲ့သူတွေအတွက်လူနာနဲ့ကန့်ညီတဲ့တင့်တော်တဲ့ဆေးဝါးကုသမှုနည်းလမ်းတွေအများကြီးရှိနေတာပါအရေးကြီးဆုံးကတော့စိတ်ကြဝေနာခံစားနေရတာကိုသိရှိသတိပြုမိဖို့ဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အရေးကြီးတာကဒီစိတ်ကြဝေနာခံစားနေမှသိရှိဖို့ပဲအဓိကအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုရင်သူနဲ့တင့်တော်တဲ့ဆေးဝါးအုပ်စုတွေအများကြီးရှိပါတယ်ဆရာဝန်တွေအနေကတော့လူနာနဲ့ကန့်ညီတဲ့ဆေးဝါးအုပ်စုကိုရွေးချယ်ပြီးကုသပေးခြင်းအဖြစ်ပဲဒီနှစ်ပတ်ကနေလေးပတ်အတွင်းပြင်းပြန်ပဲတသက်ပြောင်းခင်းနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒီစေဝါကုသမှုထက်စားလို့ရှိရင်ဒီလူတန်တယောက်ကစိတ်ကြောက်ဝေဒနာခံစားနေသလားဆိုတာကိုသိရှိဖို့အတွက်ပိုအရေးကြီးပါတယ်သူနဲ့တင့်တော်တဲ့ဒီစေဝါအပြင်ကုသူရဲ့ဤဆက်ရမှာရှိတဲ့အကူအညီဆောင်ရှောက်ပေးမဲ့သူတွေကိုလည်းပညာပေးပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့အတွက်ကိုပြောကြားပေးဖို့လိုအပ်နိုင်ပါတယ
်ခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေနဲ့ရင်ဆိုင်ရတာကျင့်တူပေမဲ့လူတူဦးချင်းစီရဲ့စိတ်ပိုင်းဆိုင်ရာအခြေအနေနဲ့ရုပ်ပိုင်းဆိုင်ရာအခြေအနေတွေဟာကွဲပြားခြားနားမှုရှိနေတာပါမိမိရဲ့စိတ်ဓာတ်ကြံ့ခိုင်မှုအခြေအသေးကိုတိုးတက်ကောင်းမွန်နေအောင်လက်လန်းမိသည်များနီးလန်းနေတဲ့ကြိုးစားအားထုတ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ
်အဓိကကတော့ဆရာတို့ဒီစိတ်ကြဝေဒနာဆိုတာစိတ်နဲ့ပတ်သက်တာပဲဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ဓာတ်ကြံ့ခိုင်နေတဲ့သူတွေမှာဖြစ်ပွားမှုနေတယ်ပေါ့နော်ဒါဆိုလို့ရှိရင်စိတ်ဓာတ်ကြံ့ခိုင်မှုကဘယ်အစားလဲဆိုတော့ငယ်စဉ်ကလေးဘဝတွေကမိမိရဲ့မိသားစုပတ်ဝန်းကျင်နဲ့ဆက်ဆံတာကိုယ့်ရဲ့မိသားစုဆွေမျိုးသင်းပေါင်းသင်းတွေရဲ့ဒီစိတ်ပိုင်းဆိုင်ရာခံယူချက်နော်နောက်ကမိမိရဲ့စိတ်ကြံ့ခိုင်မှုရှိအောင်လေးလာသင်ယူမှုနော်ဒီပေါ်မှာမူတည်ပြီးစိတ်ထက်ကြံ့ခိုင်မှုရှိလာမယ်ဆိုလို့ရှိရင်ဒီပဝင်းညင်အခက်အခဲတွေပဲဖြစ်ဖြစ်နာတာရှိယောဂတွေကြောင့်ပဲဖြစ်ဖြစ်ကိုယ်ထိခိုက်နိုင်တဲ့စိတ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုသွားခံယူဖြေရှင်းနိုင်မှာပဲဖြစ်ပါတယ်အဲ့တော့ဒီမဖြေရှင်းနိုင်တဲ့သူတွေမှာနောက်ဆက်တွဲနော်စိတ်ပူရင်သက်သာများခြင်းစိတ်ထက်ကြံ့ခြင်းတွေကိုခံစားသွားဖို့ရှိတယ်ပေါ့နော်ဒါကြောင့်မလို့တမန်လူတယောက်အနေနဲ့ကိုယ့်ရဲ့စိတ်ထက်ကြံ့ခိုင်အောင်ဆောင်ရွက်ထားဖို့လိုလို့တစ်ဖက်ကလည်း healthy lifestyle လို့ခေါ်တယ်ကိုယ့်ရဲ့ဉာဏ်မှန်နဲ့ညီညွတ်တဲ့လူမျိုးမှုပုံစံဒီတိုင်းစားတော့ထားမယ်ဆိုရင်အကယ်၍စိတ်ဓာတ်ကျစရာတွေပေါ်ပေါက်လာရင်တော့ခံနေရှိပြီးတော့ကာကွယ်နိုင်မှာဖြစ်ပါတယ
်ခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေမှာနာတာရှိယောဂဝေနာခံစားနေရတဲ့သူတွေဟာကျန်းမာနေတဲ့သူတွေထက်စိတ်ကြဝေနာခံစားရဖို့ရာဂိုင်းနှုန်းပိုပြီးများနေတာပါကြုံတွေ့နေရတဲ့အခက်အခဲတွေကိုမျိုးသိမ့်မထားပဲအကူအညီပေးနိုင်တဲ့သူတွေနဲ့ဖွင့်ဟဆွေးနွေးတိုင်ပင်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတိုက်တွန်းအကြံပေးပါတယ်
အဲ့တော့အခုဆရာတို့တိုင်းပြည်မှာနာတာရှိဝေဒနာတွေအထူးသဖြင့်သွေးရိုးစီးချိုလူနာတွေနာပြလာတဲ့အခါမှာရောနောက်တကပတ်ဝန်းကျင်အခြေအနေကြောင့်လည်းဖြစ်ဖြစ်စိတ်ကြဝေဒနာခံစားရတဲ့သူတွေများလာပါတယ်။ဘာဖြစ်လို့အဆင်ပြေပြေသူ့ရှိတဲ့အတွက်ကြောင့်ပေါ့နော်။ဒါတွေကိုခံယူနိုင်ဖို့ရဖြည့်ရှင်းနိုင်ဖို့ရအတူတူစူးစမ်းဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ့်ရဲ့မိမိစိတ်နဲ့မဖြည့်ရှင်းနိုင်ဘူးဆိုရင်ကိုယ့်ရဲ့ကျွမ်းကျင်နဲ့ကိုယ့်ရဲ့မိသားစုအကြီးအကဲပဲဖြစ်ဖြစ်ဆရာဝန်နဲ့ပဲဖြစ်ဖြစ်တိုင်ပင်ပြီးတော့ဒီလက္ခဏာတွေကိုပျောက်ကင်းအောင်ဟိုဆိုင်ကိုတက်ပြီလို့ခေါ်တယ်နှစ်သိမ့်ဆွေးနွေးမှုခံယူနိုင်တဲ့ဤသူလိုအပ်ရင်လဲဆေးဝါးတွေပေးပြီးကုသနိုင်တဲ့အတွက်ကြောင့်မလို့မိမိရဲ့ခံစားချက်မှာရှိနေတဲ့ဟာတွေကိုမျိုးသိမ့်မထားဘဲနဲ့နော်ဟိုအကူအညီပေးနိုင်တဲ့သူကိုဖွင့်ဟဖို့ဒီအရေးကြီးဆုံးဖြစ်ပါလေလို့ဆရာအနေနဲ့တော့ပြောချင်ပါတယ
်စိတ်ကြဝေနာခံစားနေရတာကိုမှန်ကန်တဲ့နည်းလမ်းတွေနဲ့ကုသပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သက်သွားတော်ရသန်းစွာတင်ဆက်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာစိတ်ကြဝေဒနာနဲ့ပတ်သက်ပြီးတော့ဘယ်လိုကုသရမလဲဆိုတဲ့အကြောင်းလေးကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနာဒိုကတော့နိုင်ငံတကာပွဲတွေမှာစံချိန်တွေတစ်ခုပြီးတစ်ခုထပ်တင်လိုက်ပါတယ်တော်တင်ဟန်တိုက်စစ်မှုဟယ်ရီကိန်းကတော့အင်္ဂလန်အသင်းရဲ့စံချိန်တွေကိုချိုးလိုက်ပါတယ်ဘိုင်ယန်မြူနစ်ကဘာကြောင့်နီးပြားသည့်လဲလိုက်တာပါလဲဒီလိုတပတ်တွင်းသတင်းတွေကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ FIFA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတော့မှာတော့ Euro 2024ဥရောပပလာခြေစစ်ပွဲတွေအပါအဝင်နိုင်ငံတကာဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနယ်ဒိုကတော့နိုင်ငံတကာဘောလုံးပွဲတွေမှာစံချိန်တွေထပ်တင်လိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလေးကကစားခဲ့တဲ့ပေါ်တူဂီနဲ့လီချက်စတိုင်းပေါ်တူဂီနဲ့လူဇမ်ဘောက်တို့ကစားခဲ့တဲ့ယူရို2024ဥရောပဖလားခြေစစ်ပွဲတွေမှာရိုနယ်ဒိုဟာပေါ်တူဂီအသင်းအတွက်198ပွဲနဲ့198ပွဲမြောက်တွေကိုက
ကစားပြီးတော့အမျိုးသားတွေထဲမှာနိုင်ငံတကာပွဲအများဆုံးကစားသူဖြစ်တဲ့စန်ကျင်တင်လိုက်နိုင်ပါတယ်။စန်ကျင်သစ်တွေနဲ့ပတ်သက်ပြီးတော့ဒီပွဲမတိုင်ခင်ရော်နယ်ဒိုပြောတာကတော့ခေကောအရှိခေကောဒ်ရဲ့စင်ပရကွိုက်ဇန်ပိုစီတီဗ်စ်ရဲ့အမြင့်အမှုတီဗ်ဆောင်ကွန်ဗာစေးရှင်းပြုစီတီဗ်စ်ရဲ့အမြင့်အမှုတီဗ်ဆောင်ကျွန်တော်အချိုးရတာကိုသဘောကျပြီးတော့ကျွန်တော်ချိုးရတဲ့စန်ကျင်တွေက
Mava. Eddie Dwell to know a young one you barre, Lu, whom come barre. Piro Yadi, Nangaga Puerima, go Miazon, twin at the Chete Dwelle, go you me barre. Now tell it to know Pueri, Miaji Sabiro, Gaza, Tabu Shibare.
Timidangara Kuwaka, Pada El Mutawaga, the Akuza Chabuene, Nangaga Puer, Miazon, Gaza, Tadu Pit, Sanjay Tetaraba. Ronaldo had Nanganaga Poet Miazo Gazadu, Piet Sanjay Delightar in Mahobe, Nanganaga Poet Male, Go Miazo Twinadu, Piet Sanjay de Tabido, Denibare. Ronaldo had Liches China Poema, Nago Twin Bido, Portugui Twa, Gotianose, Pigazalo, Luzamane Poemale, Nauta, Nago Tat Twin Bido, Portugui Tatianasan, Nagun Miago Twin Bido, Nanganaga Poema, Go Miazo Twinet Sanjay Tedigo, Tatangavare. Timotangaro, Iran Taisemu, Ali Daiga, တရားကိုကိုနဲ့အများဆုံးစံချိန်တင်ထားတာဖြစ်ပြီးတော့ဒီစံချိန်ကိုတော့ရော်နယ်ဒိုကနှစ်ပေါင်း၂၀ခုနှစ်မှာကလေးကချိုးနိုင်ခဲ့တာဖြစ်ပါတယ်။မန်တန်းရဲ့ရော်နယ်ဒိုဟာပေါ်တူဂီအတွက်ကစားခဲ့တာနှစ်ပေါင်း၂၀ရှိသွားပြီဖြစ်ပြီးတော့အဲဒီလိုလုံခဲ့တဲ့နှစ်၂၀လုံးလုံးမှာနှစ်တိုင်းဂိုးတွေသွင်းပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။နောက်တော့ကအခုလိုမျိုးစံချိန်တွေထပ်တင်ခဲ့သ Pigare Chatabriniga, Gazagere, Italy Net, Unatonsali, Chizibuema, Penalty to go to him be England drunk, Aza Ligunet, Gumiazo, Twinadu, Pilla Gavare.
I mean, breaking the goal scoring record, of course, would have been a proud moment, no matter the circumstance, but for sure, it feels that little bit sweeter when you win.
Pelu Chinin Yubamsu, Goodwin, Sanjin, Chunan, Ledagaro, Guyuzia Gomari. Time a point and a chase or a Bogona of Dijavare. To the way, Italy, Dingo, Zurumi, Ma, Nibomiasa, Dre, Patamazo, Nayali, that today, Dre, Puella, Puejasuro, Tekego, Gomari.
Timidangara, may you guys see Muhang, Way Runiga, Naza Dongune, Miazo, Twitaraba, Dibamara, England, Italy, go to Gunet, Nine B, Taha, Tangua, Chalsa, the Kunin now by England, Tinha, Italy, Mima, Patamazo, Jim, Pia, and Nayara, Le Pibare. Tapi Harry Kane, ha, Wembley, Matanigre, Niga, Ukraine, go, Nagogo machine, and Nine, Puema, let go to Dwingera, Aguso, England, Dra Suzu Bang, Naza, Nago, Shidoi, Pibare. England, then, how good so, Osu, Sima, Diga, then in the Tempede, Lina, Ukraine, go, nine meter. Nabuegas on the Buena, Chowman, at Taysoma, Sinibare. Now, the ball on the day, Maravan unit, then, Julian Nagelsmann, go, Nibia Pika, Taucha, Nima, Tobela, Bido, Tuniama, Chelsea, Nibia, how Thomas Tucker go, Sartula, Bare. I think I don't know the more to Nimun and Lancolida, Pitello, Suare. By the way, Bundesliga ma Zayate ga Dortmund at Makwa, Tudiania ma Sine Bido, Champions League ma le, PSG go Naimi, Quarterfinal go Yoni at Chain ma, Gulu go Nibiago, Tolide at Alunga and Artini Jabare. Gulu Chini Mima, Nagos Mango, Tobi, Duka go Canada, Bajanglu, Temadele, Diboma Soga follow Jane, Edidajo go, John Muhangaro.
Oh, you know, by a million Nibia, and not to remember Tobi later, you know, and Artemi is a. And Artemi is a Rale. ဘယ်လိုပြောမလဲဆိုတော့ဒီရလဒီမှာမစိုးပါဘူးချန်ပီယံလိမှာဆိုလဲဆိုတော့ควอเตอร์ไฟနယ်ထိရောက်တယ်ဟိုဘွန်ဒက်စလီဂါတရဖူကိုလဲစခုလို့ရနိုင်တဲ့အခြေအနေမှာရှိတဲ့အနေသားမှာဒါကြောင့်မင်းတို့လိုအနေနဲ့အောင်မိတာပါဒါပေမဲ့ကျွန်တော်ဘိုင်ယန်ရဲ့သူတို့ရဲ့ပရီယော်ရတီကိုကြည့်မယ်ဆိုရင်သူကချန်ပီယံလိဂိုသွားမယ်သဘောရှိတယ်ဒါတော့သူချေကိုခန့်တော့သူတို့ဒီနာဂျမန်နဲ့တက်မှာသူချန်ပီယ
ကျွန်တော်ဘောပွဲကနေပြီးတော့ဒါဂျာမန်နဲ့ကတော့တော့ရတယ်ဆမ်ပီယံလိမရနိုင်ဘူးလို့ယူဆလို့ထုတ်ပယ်တယ်လို့ထင်ပါတယ်ခင်ဗျာဒါကြောင့်သူတို့တူချက်ကိုခန့်လိုက်တယ်လို့ထင်တယ်ခင်ဗျာ
We are 11 players that go into the pitch.
and I see selfish players.
Kondia Michael Session ni ga Southampton ne gaza de Premier League pwe ma 3 goal si ti cha bi ye naw Spurs gaza ma ri ko pyin pyin than than we ban ga bi ye naw 6 ye a cha ma Spurs ne tu ne tan khwe lai ja da phit par de Kondia ko ni bya a phit ga ni thauk pe lai da ne patat bi ko jaw myo nga raw tu a myin ko a khu lo pyaw par de
Kondia ko thauk pe lai da ga raw chanaw ga an aw mi hu ja tu a Southampton ne 3-3 ti ye cha daw de pwe ma tu Spurs gaza ma ri ko pwe pi de sa shin ne pwe ma ya sa ya ma shi ya ko pyaw daw da ga through Lanquero Mesuraga Teja Dalobia. Tua, the Samakamari Boma to Oza Menyano, a dressing room Boma to control Melon. I don't know, Conti go top tennis, Samara John Yuba, eh? And I know Conti Garo to a single Olivia. Champion, we put the Niago, La Media di Masaban, Mijana, who Ben Yao, Vecca, Miana, and Bulu Bio Doricana, Tara General Sanjama.
Kondigaro Dugo Atima Bibi Abigere Dule, Tunamego to Chelo Biro Abigere Pretari Alongo Chesu Tenelu, Tuya Lumukoyaga ni Piotavare, Lolo de Maro Conti Niama, Tuya Letta, Christian Stelly Niga, Yai Nibia Pine, Bologna di Conti Town Yuga Melus Borska, Piovare, Spas Nibia Nia, Dredd up by Nibia Hong, Julian Nagelsman, PSG Nes Spas Nibia Hong, Pochettino Ne, Spain at Barcelona, Nibia Hong, Luis Enrique.
ဖြစ်လာနိုင်တဲ့ဆိုပြီးတော့ရေပန်းစားနေပြီးဘသူဖြစ်လာမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာကိုရနံကြိုးပြသွားတဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ VOA ကိုစာရေးခြင်းနဲ့ဆိုရင်တော့
Burmese at VOA News.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့တန်ရှိနေတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြမှာဖြစ်ပါတယ်ဗျာမြန်မာအာဏာရပါတီဟောင်း NLD အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ဖြတ်သိမ်းမှုအပေါ်အမေရိကန်ဗြိတိန်ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကဆွေးနွေးချောင်းပြောဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရော ဒီမိုကရေစီအဖွဲ့ချုပ်ပါတီအပါဝင်ပါတီပေါင်း40ခုမြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တာဟာမတည်ငြိမ်မှုတွေပို့ပြီးတော့ဖြစ်လာစေနိုင်တယ်လို့အမေရိကန်ကပြောဆိုပြီးအပြင်းအထန်ကန့်ကွက်ရှုတ်ချပါတယ် NLD အပါဝင်နိုင်ငံရေးပါတီ40ဖျက်သိမ်းတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းမြန်မာနိုင်ငံတွင်းကတက်ဆိုင်သူတွေအလုံးပါဝင်ခြင်းရှိတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတယ်လို့မတက်မှန်နိုင်တယ်လို့တက်မှန်မှလည်းမဟုတ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မှာကျင်းပတဲ့ဒုတိယအကြိမ်မြောက်ဒီမိုကရေစီထိပ်သီးညီလာခံဖွင့်ပွဲမှာကမ္ဘာကြီးဟာလွတ်လပ်ခြင်းစီရည်စည်းတာနေပြီးဒီမိုကရေစီစနစ်ဟာအလုပ်ဖြစ်နေတယ်လို့အမေရိကန်သမ္မတကသမရအကျိုးပိုက်တင်ကပြောလိုက်ပြီးကမ္ဘာတဝန်ဒီမိုကရေစီအရေးပံ့ပိုးကူညီမှုတွေလုပ်နိုင်ဖို့အတွက်ဒေါ်လာတန်690ရန်ပုံငွေကိုလည်းချိန်ညာလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းကဘက်ဖို့မြို့ရဲ့တိုက်ပွဲရဲ့အရေးကြီးမှုကိုသမရဗလာဒီမာဇလင်စကီကအလေးထားပြောဆိုပါတယ်။အဲဒီမှာယူကရိန်းကိုရှုံ့နေရင်တော့နိုင်ငံတကာအတိုင်းဝိုင်းရဲ့ PR တွေရှိလာနိုင်တယ်လို့ယူကရိန်းနိုင်ငံတွင်းကတချို့ဟာလည်းရုရှားနဲ့လက်သင့်မခန့်နိုင်စရာအပေးအယူတွေဖြစ်လာနိုင်တယ်လို့သမ္မတဇလင်စကီကပြောဆိုတာဖြစ်ပါတယ်။လက်ရှိမျိုးဆက်နဲ့အနာဂတ်မျိုးဆက်တွေအတွက်ရာသီဥတုဖောက်ပြန်မှုတန်းကနေကာကွယ်နိုင်ဖို့နိုင်ငံတကာဥပဒေအရနိုင်ငံတွေရဲ့တာဝန်ဝတ္တရားဆိုင်ရာသဘောထားအကြံပြုချက်တရက်ကိုအပြည့်ပြည့်ဆိုင်ရာတရားရုံး ICJ အနေနဲ့ထုတ်ပြန်ဖို့ကုလသမဂ္ဂထရီညီလာခံကသမိုင်းဝင်သဘောတူညီချက်ချမှတ်လိုက်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမီနဲ့ရော့ဘ်မက်ကလင်းတို့ဖြစ်ကြပါတယ်ဇာတာဝတိနေ့မနေ့ခင်းရဲ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒူမီတာ24 40 51နဲ့ VOA Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြေဝနိုင်တဲ့နေ့တစ်ခုဖြစ်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.